Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOE American တန်ရဲ့2020ပြည့်ဒီဇင်ဘာလ23ရက်နေ့ဗုဒ္ဓဟူးနေ့မနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်6နာရီက9နာရီအထိ Flight Meter 24 40 51နဲ့ Flight Meter 190တို့ကနေထုတ်လည်ပေးနေပါပြီ။ဗုဒ္ဓဟူးနေ့မနက်ခင်းနောက်ဆုံးရသတင်းတွေကိုမတ်သိန်ကြီးထိုင်နဲ့အတူကျွန်တော်ရဲမထွန်းကတင်ဆက်ပေးပါမယ်။ဗြိတိန်နိုင်ငံမှာနောက်ဆုံးတွေ့ရှိခဲ့တဲ့ဗီဇဖွဲ့စည်းပုံစင်ကဲပြောင်းလဲလာတဲ့ကိုရိုနာဗိုင်းရပ်စ်မျိုးစိတ်ကလက်ရှိအသုံးပြုနေတဲ့ COVID-19 ရောဂါစမ်းသပ်စစ်ဆေးမှုစေဝါကူတာမှုနဲ့ကာဝတ်ဆေးတွေအပေါ်မှာတိတိတသားအပြောင်းလဲဖြစ်လာအောင်တည့်ရောက်မှုမရှိဘူးလို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကပြောပါတယ်
။ Because some of the mutations are in the spike protein, they are looking at the diagnostics that are currently available
and တချို့ဗီဇဖွဲ့စည်းပုံစင်ကဲပြောင်းလဲမှုတွေက virus protein လက်တံမှာဖြစ်တာပါ။အခုလက်ရှိအသုံးပြုနေတဲ့စမ်းသပ်ကိရိယာတော်တော်များများကရောဂါဖြစ်နိုင်ခြေရှိတဲ့အချက်လက်မျိုးစုံကိုသိမှတ်ထားပြီးရှာဖွေစမ်းသပ်တာဖြစ်ပါတယ်။ဒါကြောင့်ရောဂါဖြစ်နိုင်ခြေမျိုးစုံကိုရှာဖွေစမ်းသပ်တဲ့ကိရိယာတွေအပေါ်မှာသီးသာသာတက်ရောက်မှာမဟုတ်ပါဘူး။ယောဂဖြစ်နိုင်ခြေတစ်ခုလောက်အပေါ်မှာပဲကြည့်တဲ့စမ်းသပ်ကိရိယာတွေအပေါ်မှာတော့တက်ရောက်မှုရှိနိုင်ပါတယ်လို့ WHO ကနည်းပညာဆိုင်ရာညွှန်ကြားရေးမှူးမာရီယာဗန်ကိုကော့ဖ်ကပြောပါရယ်။ဗြိတိန်နိုင်ငံမှာနောက်ဆုံးတွေ့ရှိခဲ့တဲ့ကူးစက်မှုပိုပြီးပြန်ဆန်တဲ့ဗီဇာပြောင်းကိုရိုနာဗိုင်းရပ်စ်ကိစ္စဆွေးနွေးဖို့ WHO အဖွဲ့ဝင်နိုင်ငံတွေအကြားစီဝေးတရဗုဒ္ဓဟူးနေ့မှာကျင်းပဖို့ရှိပါတယ်။အဖွဲ့ဝင်နိုင်ငံတွေအကြားသတင်းချက်လက်တွေမျှဝေနိုင်ဖို့အတွက်ဒီစီဝေးကိုကျင်းပမှာလို့လည်း WHO ပြောခွင့်ရကပြောပါတယ်။အခုလိုဗိုင်းရပ်စ်ဗီဇာဖွဲ့စည်းပုံစင်ကဲပြောင်းလဲမှုကကာယရောဂါအစစ်အစစ်ဖြစ်ပေါ်ပြောင်းလဲမှုရဲ့ပုံမှန်အစိပ်ပိုင်းတစ်ရပ်သာဖြစ်တာကြောင့်မစိုးရိမ်ကြဖို့ WHO ကပြောပါတယ်။ဂျာမနီနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုနှုန်းနဲ့အသေးပြောင်းနှုန်းမြင့်တက်လာတာကိုဟန်တာဖို့အသစ်ချမှတ်လိုက်တဲ့တင်းကျပ်တဲ့စီမင်းကန့်သတ်ချက်တွေဗုဒ္ဓဟူးနေ့ကစလို့အသက်ဝင်ပြီဖြစ်ပါတယ်။ဗြိတိန်မှာလက်လောဖြစ်ပေါ်နေတဲ့ပုံမှန်ထက်ကူးစက်လွယ်တဲ့ဗီဇာဖွဲ့စည်းပုံစင်ကဲပြောင်းကိုရိုနာဗိုင်းရပ်စ်ပိုးအသစ်ကဂျာမနီနိုင်ငံမှာလည်းရှိကောင်းရှိနေနိုင်တယ်လို့မြို့သားပြည်သူ့ကျန်းမာရေးဌာန Robert Koch Institute အကြီးအကဲလိုဒါဝီလာကပြောပါတယ်။ဒါပေမဲ့ဂျာမနီနိုင်ငံအတွင်းဒီဗီဇာပြောင်းကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ခံရသူရှိတယ်လို့တော့မကြားမိသေးဘူးလို့သူကအင်္ဂါနေ့တုန်းကသတင်းတောက်တွေကိုပြောပါတယ်။
Wir können die Bedeutung dieser Variante für das Geschehen
dieser Possibel Singer Biao die Virus ne patte lu thu thu cha cha ba re shi de le so ra go aku di lila tong ta ka phat da re ma lo ya de ba u da ba me chano lu tadi tha saung chi ni ba re lu le Robert Koch Institute ji ke lo da wi la ga pyo ba de di visa biao virus yoga po go British နိုင်ငံမှာတွေ့ရတာကိုသိရပြီးတဲ့နောက်ပိုင်း Netherlands နဲ့ Denmark နိုင်ငံတွေမှာလည်းတွေ့ရတယ်လို့သူကပြောပါတယ်။ဒါပေမဲ့ Germany နိုင်ငံမှာမတွေ့သေးပေမဲ့ရှိနေနိုင်ခြေသိပ်ကုန်မြင့်မားနေတယ်လို့လည်း Lothar Wieler ကပြောပါတယ်။ဒီ virus ပိုးမျိုးကွဲကကူးစက်တာပုံမြန်ပေမဲ့ပိုပြင်းထန်ပြီးပိုအန္တရာယ်များတယ်လို့တော့သက်သေပြနိုင်စရာအကြောင်းအချက်မရှိသေးဘူးလို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO တာဝန်ရှိသူတွေကတင်လာနေကပြောပါတယ်။တစ်ချိန်တည်းမှာပဲ British နိုင်ငံပေါ်ဥရောပနိုင်ငံတွေကခီးတော်လာကွင်းတာမြင့်ထားတာတွေကိုရုပ်သိမ်းပေးဖို့ဤဥရောပသမဂ္ဂအဖွဲ့လက်အောက်ခံဥရောပကော်မရှင်ကအကြံပြုတိုက်တွန်းလိုက်ပါတယ်။ပြည်မိနေတဲ့ဗြိတိန်နိုင်ငံကခီးသွွားတွေနဲ့ခုံစီစည်းစိမ်မှုမတိကျရအောင်ဥရောပကော်မရှင်ကအခုလိုအကြံပြုတိုက်တွန်းလိုက်တာဖြစ်ပါတယ်။ဗြိတိန်မှာဗီဇဖွဲ့စည်းပုံစင်ကဲပြောင်းကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့နေတာကြောင့်ဥရောပနိုင်ငံတွေကဗြိတိန်နိုင်ငံပေါ်ခီးသွွားလာရေးဆိုင်ရာတာမြင့်ချက်တွေကိုဒီနေ့နေ့ကစပြီးချမှတ်ခဲ့တာဖြစ်ပါတယ်။အကြံပြုထောက်ခံချက်တစ်စိတ်တစ်ပိုင်းဖြစ်မလို့အပဲဗြိတိန်ကိုဒါမှမဟုတ်ဗြိတိန်ကတခြားနိုင်ငံတွေကိုခီးပသွားကြဖို့လည်းဥရောပကော်မရှင်ကတိုက်တွန်းထားပါတယ်။ဒါပေမဲ့ကိုယ်နိုင်ငံကိုပြန်လာတဲ့သူတွေကိုတော့ခွင့်ပြုပေးဖို့ COVID-19 ရှိမရှိစစ်ဆေးဖို့နဲ့ဆဲကြတီးကြခွဲစောင့်ကြည့်ဖို့အကြံပြုထားပါတယ်။ EU ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေပူးပေါင်းပြီးပြည်သူတွေကိုမလို့အပဲခီးမသွားကြဖို့စောတိုက်တွန်းပေးဖို့ကိုလည်းဥရောပတရားရေးကော်မရှင်နာဒီဒီရီဒါစ်ကလည်းကြေညာချက်ထုတ်ပြန်ပြောဆိုထားပါတယ်။ဗြိတိန်နိုင်ငံနဲ့ပတ်သက်တဲ့ခီးသွွားလာရေးကိစ္စကိုဖြေရှင်းပေးနိုင်တဲ့တပြေးညီလမ်းညွှန်ချက်တွေကိုချမှတ်ပေးဖို့ EU ဥရောပသမဂ္ဂအလှည့်ကျဥက္ကဋ္ဌတာဝန်ယူထားတဲ့ဂျာမနီနိုင်ငံကဥရောပသမဂ္ဂကတာဝန်ရှိသူတွေနဲ့ကျင်းလာနေကဆက်သွယ်ဆွေးနွေးခဲ့ပါတယ်။အမေရိကန်နိုင်ငံရဲ့စီးပွားရေးကတတိယသုံးလပတ်ကာလမှာစံချိန်တင်တိုးတက်ခဲ့တယ်လို့American ကုသရေးဝန်ကြီးဌာနကအင်္ဂါနေ့ကပြောပါရယ်စက်တင်ဘာလမှာကုန်ဆုံးခဲ့တဲ့3လတာကာလအတွင်း American စီးပွားရေး 33.4 ကနေတိုးတက်ခဲ့တာဖြစ်ပါတယ်မလအတွင်းက American Congress ကအတည်ပြုပေးခဲ့တဲ့ဒေါ်လာ 1.2 ထရီလီယံသုံးစွဲတဲ့ကာယောဂါဆိုင်ရာအကူအညီပေးရေးအစီအစဉ်ကြောင့်အခုလိုတိုးတက်ခဲ့တာလည်းဖြစ်ပါတယ်ကာယောဂါအခြေအနေကြောင့်ဒုတိယ3လပတ်ကာလ American စီးပွားရေးက 38.4% ကနေနှုတ်လက္ခဏာပြကျဆင်းခဲ့ရကနေအခုလိုတစ်ချိန်တိုးပြန်လဲတိုးတက်ခဲ့တာဖြစ်ပါတယ်။ဒါပေမဲ့မနစ်ကဒီအချိန်နဲ့နှိုင်းယှဉ်တော့ American စီးပွားရေးပမာဏ 3.5% ကနေပုံမှန်သေးငယ်သွားခဲ့ပါတယ်။ American စီးပွားရေးရဲ့သုံးပုံနှစ်ပုံပမာဏရှိတဲ့စားသုံးသူတွေကုန်ပစ္စည်းဝယ်ယူသုံးစွမ်းမှုအားကောင်းတာကြောင့်လဲအခုတတိယသုံးလပတ်ကတည်းကစီးပွားရေးတိုးတက်လာတာဖြစ်ပါတယ်။ဒီနေ့လာနေကတော့ဒေါ်လာဘီလီယံ900နီးပါးရှိတဲ့ခရယောဂါကလာစီးပွားရေးအကူအညီပေးရေးဒုတိယအစီအစဉ်ကို American Congress လို့တော်ကအတည်ပြုလိုက်တာကြောင့်အဲ့ဒီအစီအစဉ်က American စီးပွားရေးပြန်လည်လို့ထားရေးအထောက်အကူပေးလိမ့်မယ်လို့ခန့်မှန်းထားကြပါတယ
်။ VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိပိုင်းလိုမီတာ24 kHz 12.13 ညပိုင်းလိုမီတာ40 kHz 8.13 ညပိုင်းလိုမီတာ51 kHz 5805နဲ့ပိုင်းလိုမီတာ190 kHz 1505တို့ကလည်းထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာပိုင်းစီစဉ်ရဲ့ဗုဒ္ဓနေ့မနေ့ခင်မြန်မာနဲ့ဒေတာရင်းသတင်းတွေကိုဆက်ပြီးတင်ပြပေးနေပါတယ်ကျမသင်္ကီထိုက်ပါမြန်မာနိုင်ငံမှာ COVID-19 ကူးစက်ဖြစ်ပွားမှုနှုန်းကပြင်းမာတထောင်ဝန်းကျင်မှာအတက်အကျနဲ့လနဲ့ချီရှိလာနေချိန်မှာပဲ COVID နဲ့အတူရှင်တွဲနေထိုင်ရေးပုံစံသစ်နဲ့လူမှုရေးစီးပွားရေးပြန်လည်လက်ပတ်နိုင်ရေးကျန်းမာရေးနဲ့အကစားဝန်ကြီးဌာနကတိုက်တွန်းလိုက်သလိုပဲ COVID-19 ကာကွယ်ဆေးဝယ်ယူခွင့်အတွက်လည်းဆွေးနွေးနေပါတယ်အိန္ဒိယနိုင်ငံကနေ COVID-19 ကာကွယ်ဆေးဝယ်ယူနိုင်ရေးအတွက်အင်္ဂါနေ့ကကျန်းမာရေးဝန်ကြီးဒေါက်တာမြင့်ထွေးနဲ့မြန်မာနိုင်ငံဆိုင်ရာအိန္ဒိယသံအမတ်ကြီးဆွာရပ်ကူမာတို့နေပြည်တော်မှာဆွေးနွေးပါတယ်။ COVID-19 ကာကွယ်ဆေးဝယ်ယူနိုင်ရေးအတွက်မြန်မာကိုယ်စားလှယ်အဖွဲ့တစ်ခုအိန္ဒိယအစိုးရတာဝန်ရှိသူတွေနဲ့တွားရောက်တွေ့ဆုံတဲ့ကိစ္စကိုလည်းဆွေးနွေးခဲ့တယ်လို့အစိုးရထုတ်ပြန်ချက်ကဖော်ပြပါတယ်။ကမ္ဘာအကြီးဆုံးကာကွယ်ဆေးထုတ်လုပ်ငန်းကြီးဖြစ်တဲ့အိန္ဒိယရဲ့ Serum Institute of India ထံကနေမြန်မာဘက်က COVID-19 ကာကွယ်ဆေးဝယ်ယူလိုတဲ့ကိစ္စကိုလည်းဆွေးနွေးပါတယ်။ဒါပေမဲ့အိန္ဒိယဘက်ကနေ COVID-19 ကာကွယ်ဆေးရောင်းဖို့အခြေအနေရှိသလားဆိုတာကိုတော့အစိုးရထုတ်ပြန်ချက်မှဖော်ပြမထားပါဘူး။ Serum Institute of India ဆေးဝါးထုတ်လုပ်ငန်းကြီးကတော့ Oxford တက္ကသိုလ်နဲ့ AstraZeneca ရဲ့COVID-19 ကာကွယ်ဆေးကိုထုတ်လုပ်နေတာပါ COVID-19 ဖြစ်ပွားမှုအနေနဲ့ကတော့အင်္ဂါနေ့မှာအတည်ပြုလူနာသစ်964ဦးထပ်တိုးပြီးသေဆုံးသူ19ဦးရှိပါတယ်ဒါကြောင့် COVID-19 အတည်ပြုလူနာစုစုပေါင်း 13,946 ဦးရှိပြီးသေဆုံးသူစုစုပေါင်းက 2,484 ဦးရှိပါတယ်တနိုင်ငံလုံးအတိုင်းအတာနဲ့ COVID-19 ဆေးစစ်မှုကတသန်းခွဲကျော်ရှိပါတယ်ရှင်ထိုင်းနိုင်ငံမှာအင်္ဂါနေ့ကလူပေါင်း 6,156 ဦးကိုကိုဗစ် -19 စစ်ဆေးတာမှာအတည်ပြုလူနာ 1,063 ဦးထပ်တွေ့ခဲ့ရပြီးအများစုကမြန်မာရွှေ့ပြောင်းလုပ်သားတွေဖြစ်ပါတယ်။အင်္ဂါနေ့အထိထိုင်းမှာကိုရိုနာဗိုင်းရပ်စ်ကူးစက်ကံအတည်ပြုလူနာ 9,916 ဦးရှိပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေဟာရွှေ့ပြောင်းလုပ်သားတွေမှာအများစုဖြစ်နေတာကြောင့်နိုင်ငံတွင်းလူမှောင်ကိုသွင်းသူတွေကိုဥပဒေကြောင့်အရအရေးယူဖို့ထိုင်းဝန်ကြီးချုပ်ပရယုချန်အိုချာကအင်္ဂါနေ့မှာအခိုင်အမာပြောဆိုလိုက်ပါတယ
်။ในส่วนของกระบวนการนําแรงงานถึงเข้าประเทศนั้น
နိုင်ငံတွင်းကိုတရားမဝင်ရွှေ့ပြောင်းနေခေါ်ဆောင်လာတဲ့ခွင့်ရက်တွေကိုအစိုးရတာဝန်ရှိသူတွေပဲဖြစ်ဖြစ်တာမန်ပြည်သူတွေပဲဖြစ်ဖြစ်တက်ညာစရာမလိုပဲတရားစွဲရမယ်လို့ထိုင်းဝန်ကြီးချုပ်ကပြောဆိုသွားတာပါမြန်မာရွှေ့ပြောင်းလုပ်သားတွေအများစုနဲ့လဲပတ်နေတဲ့မဟာချင်းကပဇွန်ဈေးကနေစခဲ့တဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုစတွေ့ပြီးတဲ့နောက်လူပေါင်းထောင်ချီရှိတဲ့အဲ့ဒီဈေးကိုလည်းတန်ဆူးကျိုးတွေနဲ့ပိတ်ထားသလိုအဝင်အထွက်လည်းပိတ်ပင်ထားပါတယ်မြန်မာရွှေ့ပြောင်းလုပ်သားတွေကိုထိုင်းဆိုရကစားနပ်ရိက္ခာထောက်ပံ့နေပါတယ်။အိန္ဒိယနိုင်ငံမှာအရေးပေါ်အသုံးအဖြစ်ခွင့်ပြုပေးဖို့ COVID-19 ကာကွယ်ဆေးသုံးမျိုးကိုဆိုရကသုံးသပ်နေပြီးဆေးဝါးဖြန့်ဖြူးရေးအတွက်လည်းပြင်ဆင်နေပါတယ်။ Oxford တက္ကသိုလ်နဲ့ AstraZeneca ဒုတ်ကာကွယ်ဆေး Pfizer ကာကွယ်ဆေးနောက်အိန္ဒိယနိုင်ငံတွင်းမှာပဲစတင်ထားတဲ့ Bharat Biotech ရဲ့ကာကွယ်ဆေးသုံးမျိုးကိုအသုံးပြုခွင့်ပေးဖို့သုံးသပ်နေတာပါ။
At 2 to 8 degrees C.
နိုင်ငံရဲ့အကြီးဆုံးလေဆိပ်ကြီးမှာတော့လာမယ့်ဇန်နဝါရီလထဲမှာတရက်ကို COVID-19 ကာကွယ်ဆေးပလင်းပေါင်း 5.4 တန်းဖြန့်ဖြူးနိုင်ရေးစီစဉ်နေတဲ့အကြောင်းဒေးလီနိုင်ငံတကာလေဆိပ် Limited DIAL ရဲ့အမှုဆောင်အရာရှိချုပ်ဘီဒက်ကူမာဂျာပူရီယာကပြောပါတယ် လူရေတန်း1300ရှိတဲ့အိန္ဒိယမှာကိုရိုနာဗိုင်းရပ်စ်ကူးစက်သူအရေအတွက်က10တန်းကျော်ကိုရောက်ရှိနေပြီးကမ္ဘာမှာဒုတိယမြောက်ဗိုင်းရပ်စ်ကူးစက်မှုအဆိုးဆုံးနိုင်ငံဖြစ်နေပြီးကာကွယ်ဆေးကအရေးကြီးနေတာဖြစ်ပါတယ်။အာဖဂန်နစ္စတန်နိုင်ငံမြို့တော်ကာဘူးရဲ့တောင်ပိုင်းမှာအင်ကန်နစ်မနက်ခင်းပိုင်းပေါက်ကွဲမှုကြောင့်အနည်းဆုံးဆရာဝန်3ဦးနဲ့သူတို့ရဲ့ယင်မောင်းသေဆုံးခဲ့ပါတယ်။နိုင်ငံရဲ့အကြီးဆုံးအချင်းထောင်မှာတာဝန်ထမ်းဆောင်ချက်သူတွေဖြစ်ပြီးမနေ့ကအလုတ်ကိုကားနဲ့အသွာလမ်းဘေးထောင်ပုံပေါက်ကွဲတာဖြစ်ပါတယ်။မနေ့9နှစ်ခွဲလောက်မှာလမ်းဘေးထောင်ပုံပေါက်ကွဲမှုအတွင်းပါအီချက်ခရီအချင်းထောင်ရဲ့ကျန်းမာရေးဌာနယာယီညွှန်ကြားရေးမှူးချုပ်ဗိုလ်မှူးချုပ်ဒေါက်တာနာဇီဖာအီဘရာဟီမီနဲ့အတူဆရာဝန်2ဦးဌာနရဲ့ရင်မောင်းတို့တည်ဆုံးခဲ့ရတဲ့အတွက်ဝန်ထမ်းချောင်းအချင်းထောင်တာဝန်ရှိသူတွေကကြေညာချက်ထုတ်ပါတယ်။Direct from Washington, the voice of America, VOA. VOA မြန်မာပိုင်းစီစဉ်ရဲ့ဗုဒ္ဓနေမနေ့ခင်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားဆင်ခဲ့ကြရတာပါ။အခုကတော့သတင်းဆောင်ပါတွေဆက်သွယ်မေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ချရမှာဖြစ်ပါတယ်။
အပြည်ဆိုင်ရာတရားရုံး ICJ ကကြားဖြတ်ရေးပေါ်စီမံဆောင်ရွက်ဖို့ချမှတ်ထားတဲ့ဆုံးဖြတ်ချက်တွေနဲ့ပတ်သက်လို့အကဲဖြတ်ဆောင်ကြည့်ဖို့တရားအထူးကော်မတီတရက်ကိုထူထောင်လိုက်တာနဲ့ပတ်သက်ပြီးပြည်တွင်းလူ့အခွင့်အရေးလှုပ်ရှားသူတွေရဲ့အမြင်တွေကိုစုစည်းတင်ပြပေးခြင်းပါတယ်။ကျွန်မမေခါပါ။တရားအထူးကော်မတီတရက်ကိုထူထောင်လိုက်တဲ့အကြောင်း ICJ တရားရုံးကပြီးခဲ့တဲ့ဒီဇင်ဘာ21ရက်နေ့ကကြေညာချက်ထုတ်ပြန်ထားတာပါ။မြန်မာနိုင်ငံတွင်လူခွင့်ရေးလှုပ်ရှားတဲ့အဖွဲ့အစည်းတစ်ခုဖြစ်တဲ့ညီမျှချင်းမြန်မာဦးဆောင်တည်ထောင်သူဦးအောင်မျိုးမင်းကတော့ဒီလိုဖွဲ့စည်းလိုက်တာကမြန်မာနိုင်ငံအတွက်နိုင်ငံတကာဖိအားတစ်ခုထပ်တိုးလာတယ်လို့တုံ့တက်လိုက်ပါတယ်မြန်မာနိုင်ငံမှာလူမျိုးတုံ့တက်ဖြတ်မှုလုပ်ရက်တွေဆက်ပြီးမဖြစ်အောင်တားဆီးရေးဂမ်ဘီယာနိုင်ငံဘက်ကရှောက်ထားချက်နဲ့ပတ်သက်လို့မြန်မာဘက်ကပြန်လည်ခုခံခြေပါချက်ကိုလာမယ့်2021ခုနှစ်ဇန်နဝါရီ25ရက်နေ့မှာ ICJ ကိုတင်သွင်းရမယ့်အချိန်နဲ့မရှိမနှောင်းမှာပဲအခုလိုအထူးကော်မတီတရက်ဖွဲ့စည်းပြီးလေလာဆောင်ကြည့်မဲ့အပေါ်စိုးရိမ်နေတယ်လို့သူကပြောပါတ
ယ်။ဒီမှာအစိုးရတင်လာမယ်။တင်လာတဲ့ချက်တရားဟုတ်လားမဟုတ်ဘူးလား။ဒီမှာတော့တကယ်တမ်းဖြစ်နေတဲ့ချက်တွေနဲ့ကင်းကွာမှုရှိလားမရှိလားဒါကိုသူကပြန်ပြီးစစ်စစ်တဲ့သဘောမျိုးဖြစ်လာတယ်။ပို့ပြီးတော့မြန်မာအစိုးရတွေအချက်ရောက်ပါပဲ။အစိုးရအနေနဲ့ကတော့မဖြစ်ပါဘူးဆိုတော့เนาะကျွန်တော်တို့ကာကွယ်ပြီးပြောဆိုတာဖုံးကွယ်ပြီးပြောဆိုတာတော့ကျွန်တော်မဖြစ်တင်တော့ဘူးခင်ဗျာ။မရှိပါဘူးမကျူးလွန်ပါဘူးလို့ပြောပြီးတော့မှကျူးလွန်တဲ့ချက်ကိုတွေ့လို့ရှိရင်ပို့ပြီးတော့သိခါကြပါတယ်။ဟိုတာဝန်ရှိတဲ့အတိုင်းတာဝန်မယူဘဲနဲ့အလိုတူအလိုပါဖုံးကွယ်မှုကလည်းနောက်ထပ်မြန်မာဆိုရတွေပို့ပြီးတော့အကျက်တဲဖြစ်စေတယ်။ဖြစ်ခဲ့တဲ့အရာကိုတေချာဆုံးရှုံးမှုလိုအပ်တယ်။ဥဒေဒတာဝန်ရှိရှိလုံဆောင်ပေးတဲ့အရာမျိုးတခြားသောအတိမတ်ပြုအရာဖြစ်စေစောင့်ပေးတဲ့ပုံစံမျိုးနဲ့သာဖြစ်ပါလိမ့်မယ်။
ဒီကော်မတီအနေနဲ့သက်ဆိုင်ရာအဖွဲ့အစည်းတွေကတင်သွင်းတဲ့အချက်လက်တွေကိုစစ်ဆေးပြီးရုံးတော်ကိုပုံမှန်တင်ပြရမှာဖြစ်သလိုဖြစ်နိုင်ခြေရှိတဲ့ရွေးချယ်ခွင့်တွေကိုလည်းအကြံပေးရမှာဖြစ်ပါတယ်။ဒါ့အပြင်ဒီကော်မတီရဲ့ဆုံးဖြတ်ချက်ကိုလည်းရုံးတော်ကလိုအပ်ရင်လက်ခံဖို့ရှိတဲ့အကြောင်းကြေညာချက်ထဲမှာဖော်ပြထားပါတယ်။ပြီးခဲ့တဲ့နှစ်နိုဝင်ဘာလမှာဂမ်ဘီယာနိုင်ငံကရခိုင်ပြည်နယ်မြောက်ပိုင်းမှာ2019ခုနှစ်တုန်းကလုံခြုံရေးကင်းစက်ခန်းတွေကိုစီးနင်းတိုက်ခိုက်ခဲ့တဲ့ ARSA ရိုဟင်ဂျာအစိုးရအုပ်စုကိုလိုက်လံရှင်းလင်းခဲ့တဲ့မြမလုံခြုံရေးတပ်ဖွဲ့တွေရဲ့စစ်စင်ရေးအတွင်းမှာရိုဟင်ဂျာအမျိုးသမီးတွေအပေါ်အာတမပြုကျင့်မှုတွေအပါအဝင်လူခွင့်ရေးချုပ်ဖောက်မှုတွေအကြီးအကျယ်ကျူးလွန်ခဲ့ရဆိုတဲ့ဆွဆွဲချက်တွေနဲ့ ICJ နိုင်ငံတကာတရားရုံးမှာတရားလိုလုပ်ပြီးတိုင်ကြားထားခဲ့ရပါ။ဒါနဲ့ပတ်သက်လို့မြမဘက်ကကြားဖြတ်လိုက်နာလှုပ်ဆောင်မဲ့အချက်၄ချက်ချမှတ်ခဲ့တာဖြစ်ပါတယ်။ရိုဟင်ဂျာဆိုတဲ့အတုံးလုံးကိုတရားဝင်လက်မခံသေးတဲ့မြမအစိုးရနဲ့စစ်တပ်ကတော့နိုင်ငံတကာကဆွဆွဲတဲ့လောက်လူခွင့်ရေးချုပ်ဖောက်မှုတွေကျူးလွန်ခဲ့တာမရှိကြောင်းနဲ့ကျူးလွန်သူတွေကိုစုံစမ်းဖော်ထုတ်အရေးယူတာတွေရှိကြောင်းအစင်တစိုက်ပြောဆိုထားသလိုပြီးခဲ့တဲ့ရက်ပိုင်းကစစ်စင်ရေးအတွင်းပေါဝင်ခဲ့သူတွေကိုဖမ်းဆီးအရေးယူစစ်ဆေးဒါတွေချပြတာတွေကြောင့်တမ်ဘရောရဲ့လှုပ်ဆောင်ချက်ဟာအားရစရာမရှိပေမဲ့လေခုခံချေပါဖို့အတွက်ကောင်းမွန်တဲ့အချက်တစ်ခုဖြစ်တယ်လို့ယူဆနေတာတွေလည်းရှိပါတယ်။နိုင်ငံတကာအရေးနဲ့လူအခွင့်အရေးလေ့လာသုံးသပ်သူဒေါက်တာခင်ဇော်ဝင်းကတော့ဒီအဖွဲ့ပေါ်ပေါက်လာတဲ့အတွက်စိုးရိမ်စရာမရှိပေမဲ့မြန်မာအစိုးရအနေနဲ့နိုင်ငံတကာလက်ခံလောင်အောင်ချမှတ်ထားတဲ့ကြားဖြတ်လိုက်နာလှုပ်ဆောင်မဲ့အချက်တွေအပေါ်ဘလို့ဖြည့်ရှင်းဆောင်ရွက်မလဲဆိုတာကိုပွင့်လင်းမြင်သာစွာချပြဖို့လိုအပ်နေတယ်လို့ထောက်ပြထားသလိုလက်ရှိတမရော်ရဲ့အခန်းကဏ္ဍနဲ့ပတ်သက်ပြီးအခုလိုသုံးသပ်ပြောဆိုခဲ့ပါတယ
်။အလုဆောင်ပြည်နဲ့ငံဆောင်ဟိုကတော့ဖဲ့ကြခွန်ပါတယ်။ပုံပြီးတော့သူကမပြေဖြစ်ဖြစ်ပေါ်ရတော့အထင်သေးဘူးလေ။တက်တာရောရက်တာရော ချင်းလန်းနေရဘလို့တော့မှမသိဘူးကိုတို့ကခွေးဟူကြီးကပေါ်ပြီးဆိုင်ပြီมาလဲဟိုရင်းဟောပဲလောအောင်ဆိုင်းသားနေလဲအများကြီးတွေ့နေတယ်ဒုံကြမှုစင်စစ်စကလုံးစတော့နေမှုစင်လုံးကြီးဝင်ကြတာဆတ်သွားနေလေဟိုကနဦးပေါ့လေစပြီးတော့ဒီ ICS စတမ်းမှာဆောင်းလိုက်မလားအဲ့လိုတောင်းကြမယ်ဒီကြားသေးခင်ကပေါ့ဒါလေးပေါ်လာတာပါဟိုဒီနေ့လေးညမလို့ရတာပေါ့အားရလေးရတော့ပုတ်ပြက်လာတာပေါ့နိုင်ငံကြီးလမ်းရာစတန်တစ်ခုအစ်ကိုခံကြည့်မယ်ဆိုလို့ရှိရင်ဒီဘက်ကလည်းသူ့ပြန်မှုသူ့ထူရနိုင်တယ
်အခုလို ICJ ဘက်ကကော်မတီတစ်ခုဖွဲ့လိုက်တာနဲ့ပတ်သက်ပြီးမြန်မာအစိုးရဘက်ကလောလောဆယ်တရားဝင်တုံ့ပြန်ချက်တစုံတရာချက်ချင်းထွက်မလာသေးသလိုဆက်သွယ်မေးမြန်းရမှာလဲတာဝန်ခံဖြေဆိုမဲ့သူမရှိခဲ့ပါဘူးရှင်ကျွန်မမိခပါရန်ကုန်ကနေဒီသတင်းပြပို့ထားတာဖြစ်ပါတယ်
VOA အမေရိကန်တန်ကဗုဒ္ဓဟူးနေ့မနက်ခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာကျန်းမာရေးဝန်ထမ်းတွေကို COVID-19 ကာကွယ်ဆေးအရင်ဆုံးစထိုးပေးနေတဲ့အထက်မှာမြန်မာနယ်ဝါဆရာဝန်တွေလည်းပါဝင်ပါတယ်။အခုလို COVID-19 ကာကွယ်ဆေးထိုးအောင်နဲ့ပတ်သက်ပြီးကိုရိုင်းအထိုးခံခဲ့တဲ့ထွေထွေတခုဆရာဝန်ဒေါက်တာစိုးပိုင်ကိုကာကွယ်ဆေးထိုးသင့်မထိုးသင့်နဲ့ပတ်သက်လို့ဆက်သွယ်မေးမြန်းလာပါတယ်။ကျွန်တော်အောင်မြတ်သူပါ။ဖလော်ရီဒါပြည်နယ် Jackson Memorial ဆေးရုံရဲ့အထွေထွေထုကုဒေါက်တာစိုးပိုင်ဟာပြီးခဲ့တဲ့ရက်ပိုင်းတွင်ကပဲ Pfizer ကထုတ်တဲ့ကာကွယ်ဆေးကိုပထမအကြိမ်ကိုယ်တိုင်အထိုးခံခဲ့တာပါ။ COVID-19 ကာကွယ်ဆေးကိုယ်တိုင်အထိုးခံထားသူတူအနေနဲ့ကာကွယ်ဆေးကိုထိုးသင့်မထိုးသင့်နဲ့ပတ်သက်လို့သူကအခုလိုကြံပေးပါတယ်။
COVID-19 ကာကွယ်ဆေးကတော့အလုံးထိုးသင့်တယ်လို့ဟိုကျွန်တော်ထင်ပါတယ်။အဲဒီ pregnancy နော်ကလေးတွေနဲ့ကိုဝင်ဆောင်မျိုးသမီးတွေကိုသူစမ်းထားတဲ့data မရှိသေးတော့သူတို့က exception ပေါ့ကျန်တဲ့လူတွေကတော့ထိုးသင့်တယ်လို့ကျွန်တော်ထင်ပါတယ
်ဆရာအခုထိုးပြီးနောက်ပိုင်းမှာဟိုခန္ဓာကိုယ်ကဘယ်လိုတုံ့ပြန်ချက်တွေဖြစ်လာတာလဲ
ကျွန်တော်ဘာမှတော့ major ဘာမှထိုးတွေမရှိပါဘူး flu shot ထိုးလို့ပဲနည်းနည်းဒီထိုးရနေနာတာနဲ့နည်းနည်းနှုံးတာနဲ့တော့ပါပါဘာမှတကယ် major ပတ်ပြတ်သမှမရှိပါဘူးကျွန်တော်ဒီလိုကောင်းပါတယ
်ပြီးတော့ဒီလိုကာကွယ်ဆေးနှစ်ခါထိုးရတဲ့ဟိုအခြေအနေကဟိုဘာကြောက်ပါလဲ
ဟောပေါ့နော်ဟိုဒါတော့ပရမတ်တလုံးထိုးပြီးတော့ body ကဟိုပေါ့ကုခံအား antibody ထုတ်တဲ့အခါမှာပရမတ်တ1 dose ကတော့ပေါ့ initial dose နောက်တစ်ခုက booster dose နေနဲ့ပေါ့ပို့ပြီးတော့ body reaction ဟိုပို့ပြီးတော့အားဖြည့်တဲ့သဘောပေါ့နော်တော်လည်းများ vaccine ကဒီလိုပါပဲဒီတစ်ခုရမပေါ့ဘူးတလုံးနဲ့ပြီးရဲ့ဆေးမပေါ့ညာသောဖြစ်ရတော့ထပ်ထထိုးကြရရှိရဒီ covid ဆီကနှလုံးထိုးရတယ်ပြောတာ
အခုလိုမျိုးအကာအကွယ်ဆေးတွေအခုလိုမျိုးရှိတာပေါ့နော်ဆိုတော့အခုအဲ့မျိုးမျိုးရှိတဲ့ကာကွယ်ဆေးတွေပုံမှာဘယ်ကာကွယ်ဆေးကပို့ပြီးတော့ကောင်းမယ်လို့ဆရာဆက်နေထင်ပါလဲ
ဟို covid နဲ့ပတ်သက်လို့ကျောတိအခုတုံးနေတာနှစ်ခုပဲရှိတယ် Pfizer ဆိုတော့နဲ့ Moderna နှစ်မျိုးရှိတယ်ဒီနှစ်ခုပဲကျွန်တော်တို့ဒီအမေရိကန်မှာသုံးနေတာပေါ့ဆေးက efficacy ကတူတူပါပဲဟိုကာကွယ်ဆေးကတူတူပဲလို့ပြောတယ်သူလုတ်ထားတဲ့ data တွေကဘာမှသိပြမပုံမပြောင်းဘူးဒါပေမဲ့စေတူလောင်ရတဲ့နေရာမှာ Pfizer နည်းနည်းပုတ်ခတ်တယ်သူက temperature အရင် -90 လောက်ကို Fahrenheit လောက်ကိုထားမှဇက်တိုက်ပေါ်ထိုးရဲစပြီးတော့ manufacture လုပ်တဲ့ကျန်ထိုးရဲဒီအချိန်လုံးဇက်တိုက်ဒီ temperature maintain လုပ်နေမှာစေကအာဏိသိရှိရာ Moderna ကနည်းနည်းလေးပုံပြီးတော့ထိမ့်သိမ့်ရလိုရပါသူကဒီ Toyota တန်းပုံမှန် fridge ထဲမှာထားလို့ရှိရင်လည်းရတယ်ဆိုတော့အဲ့ဒါတခုရှိရနောက်တခုက Pfizer ကြတော့ဒုတိယဆေးကို22ရက်နဲ့မြောက်မှာထိုးတယ်။ Moderna 28ရက်မြောက်မှာထိုးတယ်။တပတ်ချပြီးထိုးတာပေါ့။ January effect တွေကတူတူပါ effect ကော side effect တွေပါရအကုန်လုံးသူဘာမှထိုးရမရှိပါဘူး။ဒီမှာလည်းအမေရိကန်မှာနှစ်မျိုးလုံးသုံးပါတယ်။ဟိုနေရနေရာပေါ့ဒီနေရ institution ကစီစဉ်ပေးပေါ်ပေါ်မှာတည်တယ်။ဘယ်ဟာပေါ်ရတဲ့ပုံကောင်းလို့ဆိုမရှိပါဘူး
။အခုတော့ကာကွယ်ဆေးထိုးသူတွေကဟိုအကန့်အသတ်ချက်တွေရှိတာပေါ့။အဲ့ကံတဲ့ချက်ရတဲ့ session နဲ့အောက်ဒီယောဂအကန့်ရှိသူတွေပေါ့ဥမာကိုဝန်ဆောင်တွေပေါ့အဲ့တော့ဒီကံတဲ့ချက်တွေကိုဘာကြောင့်သတ်မှတ်ထားရလဲ
အဲ့ဒါတော့ special population တဘောမျိုးပေါ့နော်အခုက emergency ထိုးရတဲ့ပေါ့ FDA နဲ့ emergency approved ဖြစ်တာဆိုတော့တတိထားတာပေါ့ကလေးတို့ pregnancy ကိုဥကွင်းဆောင်တွေကြတော့တာမန်လူစမ်းတဲ့ research တွေပို့အများကြီးပို့ပြီးဆက်ရတာပေါ့နော်ဟိုအချိန်ပို့ယူရတယ်ဟို data ပို့လို့တော့ပို့စိတ်ချအောင်အခုလောဆရာ emergency နဲ့သုံးနေရဆိုတော့သူတို့အတွက်လုံလောက်တဲ့ data မရှိသေးလို့ဒါကြောင့်မို့လို့ပြောတာပေါ့နော်ဟို safety အနေနဲ့ကသိပြောပြုနေအောင်ဟို data မလုံလောက်သေးလို့မထူးပါနဲ့ဦးလို့ပြောရတဲ့ပုံဟိုအနေရှိလို့ပါလို့မဟုတ်ပေါ့
လက်ရှိထုတ်ပြီးသားကာကွယ်ဆေးတွေဟာအမေရိကန်တနိုင်ငံလုံးကိုထိုးဖို့မလုံလောက်တာကြောင့်သတ်မှတ်ပြီးသားဦးစားပေးအုပ်စုတွေပဲဖြည်းဖြည်းချင်းထိုးပေးနေရပြီး 2022ခုနှစ်မှာတော့လူအများကြေကြေပြန့်ပြန့်အသုံးပြုနိုင်မယ်လို့ခန့်မှန်းထားကြောင်းဒေါက်တာစိုးပိုင်က VOA ကိုပြောခဲ့ပါတယ်ဗျာ
။ကျမစုမော်ပါရှင်။မြန်မာနိုင်ငံမှာကိုဗစ်ကရောဂါကူးစက်မှုမြန်မာနေစေကာလပြည်သူတွေလူထုခြေပြုဆေးကနေစီလာပြတာအတော်လေးကိုနှဲပါသွားတဲ့အခြေအနေဟာစိုးရင်ကြပါလို့လူထုခြေပြုဆေးကတာဝန်ခံဒေါက်တာကျော်မင်းထွန်းကပြောပါတယ်။ COVID-19 ကရောဂါကာလဆေးဥဆေးကမလာလို့ကြားရမဲ့ပြည်သူတချို့ရှိလာလို့ကျန်းမာရေးဝန်ထမ်းတွေနဲ့လူထုအတွက်ပို့ပြီးတော့မှအဆင်ပြေမဲ့ကျန်းမာရေးဆောင်ရှားမှုမူဝါဒတွေပြင်ပေးဖို့ကလည်းလူထုခြေပြုစေတနာဝန်ထမ်းဆရာဝန်တွေကတောင်းဆိုပါတယ်အသေးစိတ်တင်ပြထားတာနားဆင်ပါရှင်မြန်မာနိုင်ငံတစ်ဝန်းလုံးမှာ COVID-19 ကူးစက်မှုပေါင်း132,000နီးပါးရှိလာပြီးကိုဗစ်ကြောင့်သေဆုံးသူက2500ဝန်းကျင်အထိရှိလာနေတဲ့အနေအထားမှာတော့ရန်ကုန်တိုင်းကကူးစက်မှုအများဆုံးဖြစ်ပွားနေတာပါဒီလိုအခြေအနေမှာရန်ကုန်တိုင်းတွင်းမှာစေနာဝင်တဲ့ဆရာဝန်တွေစေကူတာဆောင်ရှားမှုပေးနေတဲ့လူလူခြေပြုဖြားနာကုဆေးကနေမှာ COVID-19 တန်လျာလက္ခဏာရှိသူတွေအများဆုံးလာရောက်ပြသကုသမှုခံယူနေတာဖြစ်ပါတယ်။အရင်တုန်းကတော့ဒူနာယာနဲ့ချီလာရောက်ကုသနေပေမဲ့ဒီသတင်းမှထဲမှာလာရောက်ပြီးတော့ကုသခံယူသူနည်းလာတယ်လို့ဖြားနာကုဆေးကရန်ကုန်ကိုရဲရဲ့တာဝန်ခံဒေါက်တာကျော်မင်းထွန်းကပြောပါတယ်
။ဒီဘက်ကလာကြတဲ့လူဦးရေကတော်တော်ကြီးလာရောက်ပါတယ်။ဒီအင်းစိန်လိုတိုင်တာရလို့ရှိပြီးတာတော့မှတကယ်တော့ရောက်100လောက်အနည်းဆုံးကြီးရနေရမှာမှ30နဲ့40ကျောက်လောက်ပဲဖြစ်သွားပြီပေါ့နော်။အခုတွေ့တာလေတော့တော်တော်ဒီကတော့ရောက်သွားပြီ။ဒီကတော့ရောက်တော့နှစ်ချက်ပေါ့နော်။အဲကိုဗစ်ကူးစက်မှုကိုဟိုထိနိုင်သွားပြီလားပေါ့နော်။နောက်ထပ်ကျတော့အဲကိုဗစ်တကယ်ရှိတာကိုဆေးကန်းဆေးရုံမလာဘဲနဲ့အိမ်မှာနေပြီးတော့ကြည့်ပြီးတော့ကုပြီးတော့ဆေးတောက်နေရတာပေါ့နော်။အိမ်မှာနေပြီးတော့ self isolation နေတဲ့လူကများလာတယ်။ကျွန်တော်တို့ကတော်တော်ဖြစ်နေဆေးကန်းကိုရောက်အောင်ခေါ်တယ်ဖီလာမင်းကိုပေါ့နော်။ခေါ်ပြီးတော့လာပြဆရာဝန်နဲ့လာတိုင်းနေဒါဟိုလိုအပ်ရင်နှာခေါင်းတိုးပတ်ယူမယ်။ဆက်ဖြေလို့ထုတ်မယ်ဆိုလို့ပြောရတဲ့အကြမ်းလိုက်လူကကြောက်သွားတယ်။မလာတော့မသိချင်ဘူး။ဒီကတော့ပြောချင်တာဒီလူတို့ကိုပေါ့နော်။အခုကဂျာမာဟိုးမ်ကွာရန်တင်းစနစ်တောင်းလဲမယ်ဆိုတဲ့ဥစ္စာလေးဟိုထွက်လာတယ်ပေါ့နော်။ဒါပေမဲ့လောလောဆယ်အခုချိန်ကြီးတော့ဟိုမဆတည်ဘူးပေါ့နော်။အဲဘာပဲဖြစ်ဖြစ်ဟိုတစ်ခုခုဖြစ်ဖြစ်ချင်းဘာပဲဖြစ်ဖြစ်နီးစက်ကကိုနဲ့အနီးစက်ဆုံးစီကန်တစ်ခုကိုတော့ပြပြပြီးဆောင်းနဲ့တိုင်းမယ်။ဒီဂျာမာရေဆော့ချုပ်မှုအရင်ဆုံးလက်ဦးမှုဆော့စီစွာခံယူဖို့လိုအပ်တယ
်။အခုဆိုရင်ရန်ကုန်တိုင်းတွင်ကစေနာဝင်တဲ့ဆရာဝန်တွေကုသပေးနေတဲ့အခမဲ့ဖြားနာကုစီကန်တွေထပ်မံတိုးချဲ့ဖွင့်လှစ်နေပါတယ်။လက်ရှိ COVID-19 virus ပိုးနဲ့မျိုးဗီဇမတူတဲ့ COVID ရောဂါပိုးသစ်တွေဝင်လာနိုင်ခြေရှိတဲ့အနေနဲ့ကြုံလာရရင်ရင်ဆိုင်နိုင်မှုအတွက်ကိုလည်းလူလူခြေပြုဆရာဝန်တွေဘက်ကကြိုတင်ပြင်ဆင်ဆောင်ရွက်နေကြပါတယ်လို့ဒေါက်တာကျော်မင်းထွန်းကပြောပါတယ်
။မြန်မာနိုင်ငံလည်းအနည်းနဲ့မြန်မာရောက်ဘူးမရှိဘူးရောက်လာပါပဲဒီမျိုးစိတ်ကလေချိန်မှဖြစ်လာမှကြိုတင်ကာကွယ်အနေနဲ့ QR clinic တွေကဆင်ပေါ့နော်ကျွန်တော်လူနာတွေကိုအကြီးစုလို့ရအောင်ဆရာမတွေဆောင်ရှောက်မှုရအောင်အဓိကကျွန်တော်တို့စောင့်ရတာပေါ့နော်အဓိကလိုအပ်ရင်လိုအပ်လို့ပြောဒီလက်နဲ့ထုတ်သုံးလို့ရအောင်ပေါ့နော်အဓိကပြည်သူလူတွေအတွက်လည်းအကျိုးရှိအောင်ပေါ့နော်ဘုံတိုင်းထားဖြစ်လာတဲ့ဆိုင်ဖြစ်ခင်ကကြိုတင်ပြင်ဆင်ပြီးတော့ဒီကမျိုးစိတ်ကလည်းကိုဗစ်ကလည်းဒီနောက်အစ်စ်တွေထွက်ထွက်တွေ့နေတဲ့ပုံမှာမြန်မာပြည်ကလည်းအနည်းနဲ့မြန်နဲ့ရောက်လာမှလည်းစိုးရိမ်တာပေါ့နော်
ကိုဗစ်ကံရောဂါကူးစက်မှုဟာကမ္ဘာတစ်ဝှမ်းမှာစိုးရိမ်စရာအခြေအနေရှိနေစေဖြစ်တာမို့လူလူဘက်ကလည်းကိုဗစ် -19 ကာကွယ်ရေးဆောင်ရွက်အချက်တွေကိုအထူးသတိထားလိုက်နာကြပါလို့ဒေါက်တာကျော်မင်းထွန်းကမြစ်တာရက်ခံပါတယ်
။လူစုလူဝေးမဖြစ်ဖို့အရေးကြီးတယ်ဒီချိန်မှာကလေ။တက်လာလို့အိမ်မှာနေပြီးပါ။အပြင်ကိုအတက်လာလို့မထွက်ပါနဲ့ပေါ့နော်။ပြင်သွားမယ်ဆိုလည်းမက်ဆေ့နှာခေါင်းလေးတက်ပြီးပါ။အိမ်မှာနေပြီးတော့ချိန်ပြီးမကူဖို့မြစ်တာရက်ခံတယ်။မနေ့ကဆိုလည်း emergency 3ရက်ဆွရှင်းလို့ရတဲ့ပိုင်းတွေရှိတယ်။အဲ့လိုလေဖြစ်မှဆိုလို့အဲ့လိုဖြစ်ရင်အတက်ကအခက်မသိရင်မမီမှဆိုလို့အဲ့လားလေးနဲ့အရေးကြီးတယ်အဲ့တခုတော့ကျွန်တော်မြေတားရက်ခံမှာပေါ့နော
်အခုချိန်မှာတော့ကူးစက်သူကူးစက်မှုတန်တရာရှိတဲ့သူတွေကိုတီးခြားခွဲပြီးကုသဆောင်ရှောက်မှုပေးနေတဲ့ quarantine center တွေဆေးရုံတွေမှာလည်းကျန်းမာရေးဝန်ထမ်းတွေအတွက်ကောလူနာတွေမိသားစုတွေအတွက်ပါနေရမလုံလောက်တာဆေးဝါးကုသမှုအခက်အခဲစိန်ခေါ်မှုတွေနဲ့ရင်ဆိုင်နေရတာမို့တွက်ဆိုင်ရဘက်ကလူထုအတွက်အဆင်ပြေမဲ့မူဝါဒစနစ်တွေပြင်သစ်ပြီလို့လည်းလူထုခြေပြုစေတနာဝန်ထမ်းဆရာဝန်တွေကအကြံပေးပါတယ်ရှင်ကျမစုမမ
VOA မြန်မာပိုင်းရဲ့ဗုဒ္ဓဘုနေ့နေ့နဲ့ခင်အစီအစဉ်ကိုနားဆင်နေကြတာပါအခုတော့ကမ္ဘာသတင်းမီဒီယာတွေမှာရေးသားဖော်ပြကြတဲ့မြန်မာနိုင်ငံအကြောင်းသတင်းဆောင်မတွေကိုမူရင်းအပေါ်မပြတ်ကောက်နှုတ်တင်ပြနေတဲ့အစီအစဉ်တင်ဆက်ဖို့အချိန်ရောက်ပါပြီကျမအင်ဂျင်နိုင်ပါမြန်မာစစ်တပ်နဲ့ပတ်သက်တဲ့လုပ်ငန်းတွေကိုငွေထုတ်ချေးတဲ့ဗြိတိန်ဘဏ်တွေ PR ပေးခံရဆိုတဲ့ခေါင်းစဉ်နဲ့ RF News Online သတင်းမှရေးသားထားတဲ့ဆောင်းပါးကိုကောက်နှုတ်တင်ပြမှာပါမြန်မာစစ်တပ်ကအသုံးပြုတဲ့တယ်လီဖုန်းဆက်သွယ်ရေးဤပညာဆိုင်ရာလုပ်ငန်းတွေကိုတန်းပေါင်း10ခန်းနဲ့ချီပြီးငွေချေးချေငားခဲ့တဲ့ဗြိတိန်ဘဏ်တစ်ခုကိုလူခွင့်ရေးဖွဲ့တွေကဝေဖန်နေကြတယ်လို့ဗြိတိန်အခြေစိုက်သတင်းစာကြီးတစ်စောင်ဖြစ်တဲ့ Observer ကတင်းငွေညီနီမှာဖော်ပြခဲ့တယ်လို့ဆိုပါတယ်လုံခဲ့တဲ့၄နှစ်က HSBC နဲ့ Standard Chartered Bank တွေကနေ VNN ဆက်သွယ်ရေးကုမ္ပဏီတစ်ခုဖြစ်တဲ့ Viettel ကုမ္ပဏီကို American Dollar တန်း60ချင်းငားခဲ့တာဖြစ်ပြီးအဲ့ဒီအချိန်ကမြန်မာစစ်တပ်ဟာစစ်ရာဇဝတ်မှုနဲ့လူမျိုးတုံးတပ်ဖြတ်မှုကျူးလွန်ကြောင်းစွပ်စွဲခံထားရတာဖြစ်ပါတယ် Viettel ကုမ္ပဏီဟာမြန်မာနိုင်ငံမှာ2018ခုနှစ်ကထူထောင်ခဲ့တဲ့ Mitel ကုမ္ပဏီရဲ့အဓိကရင်းနှီးမြှုပ်နှံမှုမိဖက်ဖြစ်ပြီး Mitel ရဲ့အခွန်ငွေတစ်စိတ်တစ်ပိုင်းဟာမြန်မာစစ်တပ်ကိုစီးဝင်နေတယ်လို့ဖော်ပြထားပါတယ်။အခုအခါမြန်မာလူမှုရေးဆယ်တန်းကျော်အသုံးပြုနေတဲ့ Mitel ကိုစစ်တပ်ပိုင်မြန်မာစီးပွားရေးကော်ပိုရေးရှင်းရဲ့လက်အောက်ခံ Star High Company Limited က28ရာခိုင်နှုန်းထိန်းချုပ်ထားပြီး VL Tech က49ရာခိုင်နှုန်းထိန်းချုပ်ထားတာဖြစ်ပါတယ်။မြန်မာစစ်တပ်ရဲ့ဆက်သွယ်ရေးစနစ်အခြေခံအဆောက်အုံတွေကိုMitel ကအစစ်မြင့်တင်ရမှာ VLDA ကုမ္ပဏီကအဲ့ဒီအချက်လက်တွေကိုအများကြီးရှုနိုင်တဲ့ file အဖြစ်မတော်တဆဖွင့်ချမိခဲ့တာဖြစ်ပါတယ်။ Mitel ရဲ့ညွှန်ကြားမှုတဦးဖြစ်တဲ့မြန်မာဆက်သွယ်ရေးတပ်ကဘုံမှုချုပ်တော်လွင်ကတော့မြန်မာစစ်ခန်းတွေမှာ Mitel ရဲ့ကိုယ့်ရဲ့တာဝါတိုင်38ခုကို VLDA ကဥဆောင်တည်ဆောက်နေတာဖြစ်တယ်လို့ဆိုပါတယ်။ Justice for Myanmar ရဲ့အစီရင်ခံစာထဲမှာတော့ HSBC Bank ကVLTel ကိုလွန်ခဲ့တဲ့၄နှစ်တုန်းကကျွေးမြီဒေါ်လာတန်၄၀ထုတ်ချေးခဲ့တယ်လို့ Standard Chartered UK Bank ကလည်းအဲ့ဒီအချိန်တုန်းကတန်၂၀ထုတ်ချေးခဲ့တယ်လို့ဖော်ပြထားပါတယ်။ကုလသမဂ္ဂလူခွင့်ရေးကောင်စီရဲ့မြန်မာနိုင်ငံဆိုင်ရာအချက်လက်ရှာဖွေရေးမစ်ရှင်ရဲ့အဖွဲ့ဝင်ဟောင်းတဦးဖြစ်သူ Christopher Sidodi ကတော့ဒီအစီရင်ခံစာထဲမှာ Mitel နဲ့မြန်မာစစ်တပ်ရဲ့ဆက်သွယ်မှုနဲ့ Mitel နဲ့ VLTel ရဲ့ဆက်ဆက်မှုအနေအထားတွေကိုခိုင်ခိုင်မာမာဖော်ပြထားတယ်လို့ဆိုပါတယ်။ Justice for Myanmar ကရေထနာမောင်ကတော့ HSBC နဲ့ Standard Chartered ဟာပွင့်လင်းမြင်သာမှုရှိတင်ပြီးလူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်ရင်ဒီကုမ္ပဏီတွေဘက်ကဘလို့စောင့်ကြည့်ကာကွယ်တယ်လဲဆိုတာကိုအတိအကျထုတ်ဖော်ပြတာတင်တယ်လို့ဆိုပါတယ်။ဒီလိုဝေဖန်မှုတွေကို HSBC ဘက်ကတော့သူတို့အနေနဲ့ပိတ်ဆို့အရေးယူမှုတွေဥပဒေတွေလှုပ်ထုံးလုံနည်းတွေကိုလိုက်နာတယ်လို့နိုင်ငံတကာလူခွင့်ရေးစံနှုန်းတွေကိုအခိုင်အမာထောက်ခံတယ်လို့ဆိုပါတယ် Standard Chartered Bank ကတော့မှတ်ချက်ပေးဖို့ညှင်းဆန်တယ်လို့ Observer သတင်းစာကရေးသားထားကြောင်းဆောင်းမမှဖော်ပြထားပါတယ်ရှင
်အခုဆက်ပြီး VOA မြန်မာပိုင်းအစီအစဉ်ရဲ့ Christmas ရာသီသေးသချင်းအစီအစဉ်ကိုထုတ်လွှင့်ပေးခြင်းပါတယ်ဆိုင်းသီးဆိုင်ပြီဆိုထားတဲ့ဒီဇင်ဘာနနက်ခင်းဆိုတဲ့သချင်းကိုနားဆင်ကြပါခင်ဗျာNeon, nem a quay game, a chain manong.
ောက်သာလာစေခြင်းဒီစက်တာလည်းကေဟေလွန်တရင်အမတ်တရားနေရာဟောင်းဆောင်းမသိငယ်လွေဦးမပြောင်းရင်တကောက်အရောက်သာလာစေခြင်းဒီစက်တာလည်းကေလည်းကေ
ဒီစက်ဒီအင်္ဂါရဆွေးနွေးကြကိုနားဆင်ရပါမယ်ရခိုင်ပြည်နယ်မှာလက်ရှိအားဖြင့်တနက်တန်တွေတိတ်နေတဲ့ဆိုပေမဲ့လည်းနောက်ထပ်ဖြစ်ထွန်းတိုးတက်မှုတိတိတသာမတွေ့ရသေးပါဘူး။ရွေးကောက်ပွဲမကျင်းပခဲ့တဲ့မဲဆန္ဒနယ်မြေတွေမှာရွေးကောက်ပွဲကျင်းပရေးအလားအလာကလည်းအခုချိန်အထိတော့မှေးမိန်နေသေးပါ။ရခိုင်ပြည်အကြက်တဲကိုဘယ်လိုများကြော်လွှားသင့်ပါသလဲ။တိုးတက်မှုရလာအောင်ဘာတွေလှုပ်ဆောင်သင့်ပါသလဲ။စတာတွေကိုအခုဆွေးနွေးကမှနားဆင်ကြရပါမယ်။လက်ရှိမှာရခိုင်ပြည်နယ်ကိုစားပြုမျိုးသားထုတ်တော်ကိုလည်းတူလဲဖြစ်ရန်ကုန်တိုင်းဒေသကြီးရခိုင်တိုင်းရင်းသားရေးရဝန်ကြီးအဖြစ်ရွေးကောက်ခံထားရသူလည်းဖြစ်တဲ့ဒေါ်ထုမင်းနဲ့မြန်မာအရေးလည်လာသူဒေါက်တာရန်မျိုးသိန်းတို့ပါဝင်ဆွေးနွေးထားကြပါတယ်ကျွန်တော်ကြော်သိပါခင်ဗျာဒေါက်တာမင်းနဲ့ဒေါက်တာရန်မျိုးသိန်း VOE ဆွေးနွေးခန်းအစီအစဉ်မှာပါဝင်ဆွေးနွေးပေးတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်မင်္ဂလာပါခင်ဗျာ
ဟုတ်ပါဗျာ
မင်္ဂလာပါရှင
့်ဟုတ်ဆိုတော့အခုကရခိုင်ပြည်ပအရေးပေါ့နော်ရခိုင်ပြည်အရေးကကျွန်တော်အမြင်အားဖြင့်ဆိုရင်ဟလာတစ်ဖက်ကအေးရကန်လန့်ထားတယ်တက်ကသဘောတူထားတယ်ဟလာပြီးတဲ့ရခိုင်ပြည်နယ်နေ့မှလည်းပဲသူဝင်တော်တွေပို့ကြတဲ့ဟာတွေရှိတယ်ဆိုတော့ NLD ဘက်ကတော့ပြောရမယ်ဆိုရင်တော့ NLD ပါတီဦးဆောင်တဲ့အစိုးရဘက်ကဒါနဲ့ပတ်သက်ပြီးတော့ဟလာတိတိကျကျထင်ထင်ရှားရှားလုပ်နေတာမျိုးကျွန်တော်တို့မတွေ့ရပါဘူးဆိုတော့ဒေါ်ထုမီလက်ရှိအခြေအနေအပေါ်မှာလက်ရှိရှိနေတဲ့အခြေအနေပေါ်မှာဒေါ်ထုမီဘယ်လိုများသုံးသပ်ပါသလဲ
ဟုတ်ကဲ့ရှင်ဒီဒီမနေ့ကတော့ရခိုင်ပြည်နယ်လက်ရှိအချိန်မှာတော့ဒီတိုက်ပွဲတွေလောလောဆယ်ပေါ်ဆောင်မှုမရှိတဲ့အတွက်ကြောင့်မလို့ပြည်သူတွေကတော့ခီးသွားလာခြင်းတချို့တွေဆောင်ရွက်ကြတာတွေကိုကျွန်တော်တို့လူမှုကွန်ရက်တွေမှာတွေ့ရပါတယ်ရှင်ဆိုတော့ဒီဘက်ကဒီအနိုင်ရပါတီဘက်ကရဲ့နောက်အစိုးရဘက်ကရောက်နေပြီးတော့ထူးထူးခြားခြားသဘောထားထုတ်ပြန်ချက်တွေရှိပေမဲ့လည်းဒီရခိုင်ပြည်နယ်နေ့မှနေပြီးတော့ဒီသမရရဲ့တဝန်လာထဲမှာရခိုင်ပြည်နယ်မှာရွေးကောက်ပွဲပြန်ဖြစ်ဖို့အတွက်အဲ့ဒါတိုက်တွန်းတာတွေပါတယ်တွေ့ရတယ်ရှင်ဒါကကျမတို့နေပြီးတော့ဘာလို့တွေ့ရတယ်ဆိုလို့ရှိရင်ဒီရခိုင်ပြည်နယ်ရဲ့ပဂတိအခြေအနေနဲ့လက်ရှိမှာနေပြီးတော့ဟိုတောင်းနေတဲ့လမ်းကြောင်းတချို့တွေကဒီဖြစ်ထွန်းမှုရာအတိုင်းအတာတစ်ခုဒီအားနေနေတာကိုတွေ့ရတယ်ဆိုတော့တကယ်တမ်းကြလို့ရှိတယ်ကျမတို့ဒီရွေးကောက်ပွဲကတကယ်တမ်းဖြစ်တဲ့ဖြစ်ထိုက်တယ်အဲဒီဖြစ်နေဖြစ်လိုက်တဲ့အပေါ်မှာနေပြီးတော့ကျမတို့ဘက်ပေါင်းဆောင်ကလည်းတွန်းနေကြတာတွေ့တယ်။အဲတကယ်တော့မြေပြင်မှာတိုက်ပွဲဖြစ်နေတဲ့အဖွဲ့အစည်းတွေကိုနိုင်ကိုကလည်းဒါရွေးကောက်ပွဲကိုဖြစ်တွန်းစေခြင်းနဲ့အဲဘာကြောင့်လဲဆိုလို့ရှိရင်ဒီမိုကရေစီဒီတွားရလမ်းကြောင်းမှာရခိုင်ပြည်နယ်လည်းခြံနှက်ချလို့မရတဲ့အခြေအနေမှာရှိပါတယ်ရှင်။အဲဒါပေမဲ့တကယ်တမ်းဒီအခြေအနေမှာတင်းမာနေတဲ့အခြေအနေကတော့အနိုင်ရပါတီတို့တော့ကျမတို့အကြမ်းပြင်ပြောလို့ရတယ်အဲဘာကြောင့်လဲဆိုလို့ရှိရင်ဒီအနိုင်ရပါတီဘက်ကလက်ရှိမှာနေပြီးတော့ဒီရခိုင်ပါတီတွေရောရခိုင်လူမှုအဖွဲ့အစည်းတွေနဲ့ကျမတို့လွတ်တော်ကိုယ်စားလှယ်တွေအတောက်ဆိုကြတဲ့နေပြီးတော့ဒီရွေးကောက်ပွဲအဲနောက်ထပ်တစ်ကြိမ်ပေါ့နော်အထူးသဖြင့်ခြံထားတဲ့နေရာတွေကိုရွေးကောက်ပွဲပြန်လေကျင်းပဖို့အတွက်တောက်ဆိုကြပေမဲ့ဘာမှတုံ့ပြန်မှုမရှိတာကတော့အဲကျမတို့လက်ရှိမှာရခိုင်ပြည်နယ်ရဲ့အခြေအနေရောမြန်မာနိုင်ငံရဲ့အခြေအနေပေါ်မှာနေပြီးတော့အတိုင်းအတာတစ်ခုထိအဲကျမတို့ဒီတိုးတက်မှုမတွေ့ရဘူးဒါဝင်လဲကျမတို့ကနေပြီးတော့စိတ်မကောင်းဖြစ်မိတယ်ရှင်
ဟုတ်ကဲ့
တို့တက်ဖို့ကဒီကျွန်တော်တို့ကတော့ဖြစ်ထွန်းစေချင်ပါတယ်ရှင
်ဟုတ်ကဲ့ဒေါ်ရမျိုးသိရောလက်ရှိရှိနေတဲ့အခြေအနေကိုဘယ်လိုအရင်ဆုံးတုံ့တက်တယ်လဲ
ကျွန်တော်အမြင်ကတော့ဒီရခိုင်ပြည်နယ်မှာကျွန်တော်တို့တိုက်ပွဲတွေရက်ဆဲသွားတာပေါ့လေနောက်ပြီးတော့ပြည်သူတွေအတိုင်းအတာတစ်ခုထိလွတ်လွတ်လပ်လပ်သွားလာနိုင်တယ်နောက်တချို့လည်းပဲဒါဟိုကိုယ့်ရဲ့နေရက်ကိုပြန်လာနိုင်တယ်နောက်ကိုယ့်ရဲ့လုပ်ငန်းတွေကိုပြန်လုပ်လာနိုင်တယ်ဆိုတာကတော့ဒါအင်မတန်မှကကျူဆူရမယ်အနေထားပါအဲ့တော့တိုက်ပွဲတွေစစ်ပွဲတွေဖြစ်နေတဲ့နေရာမှာဘလို့နီးလန်းနဲ့ပဲဖြစ်ဖြစ်ပေါ့တိုက်ပွဲတွေစစ်ပွဲတွေမဖြစ်တော့ဘူးဆိုတာတော့ကျွန်တော်တို့ကအင်မတန်မှဝမ်းမြောက်ဝမ်းသာကျူဆူရမယ်အနေထားလို့ကျွန်တော်မြင်ပါတယ်အဲသို့တော်လည်းပဲအဲ့ဒီလိုအခြေအနေပေါ်မှာအစိုးရဘက်ကရောအာဏာရပါတီဘက်ကရောတိုက်လိုက်လဲလဲကျူဆူတာမျိုးမတွေ့ရဘူးဒါဟာကျွန်တော်အမြင်အားဖြင့်နော်အဲကျွန်တော်တို့သွားမယ်နော်ဒီမိုကရေစီဖက်ဒရယ်ပြည်တော်စုတည်ဆောက်ရေးနော်အမျိုးသားပြန်လည်တည်မြက်ရေးယုံကြည်မှုတည်ဆောက်ရေးဆိုတဲ့နော်လမ်းကြောင်းနဲ့ဟန်ချက်မညီဘူးလို့ကျွန်တော်အနေနဲ့တော့အဲ့လိုသုံးသပ်ပါတယ်အဲနောက်တစ်ခုကတော့အဲဆရာမခုနဆွေးနွေးသွားသလိုပဲဟလာရခိုင်ပြည်နယ်မှာကျွန်တော်တို့ဟလာရွေးကောက်ပွဲတွေကိုအမြန်ဆုံးပြန်ပြီးတော့အချင်းပါနိုင်ဖို့အတွက်ကိုဟလာဒီရခိုင်တိုင်းရင်းသားပါတီတွေကရောအာရခိုင်ပြည်နယ်မှာရှိနေတဲ့ကျွန်တော်တို့ရပ်ဖက်အဖွဲ့အစည်းတွေရောနောက်ပြီးတော့ကျွန်တော်တို့ ဟလာတမတော်ဟောနောက်အေးအေးရဟောနောက်ဆုံးပေါ့လေဒီရခိုင်ပြည်နယ်ရွေးကောက်ပွဲကော်မရှင်မှာတာဝန်ရှိတဲ့ပုဂ္ဂိုလ်အချို့ကပါတော့တရင်းမီဒီယာတွေမှာပြောပြီးတော့နော်ဘယ်ပေါင်းစုံကနေတိုက်တွန်းနေတဲ့ဂျာမာနော်တော်တော်လေးကိုခေါင်းမာစွာနဲ့ပေါ့လေနော်ဘာမှမတုံ့ပြန်ပဲနဲ့တုံ့ပြန်ပါဝေပေါ့လေအဲရှိနေတဲ့အခြေအနေကြီးကတော့အဲကျွန်တော်အမြင်အားဖြင့်ကျွန်တော်တို့တွားနေတဲ့ဒီမိုကရေစီပြည်ပြင်ပြောင်းလဲရေးနဲ့နော်အင်မတန်မှမအပ်ဆက်တဲ့နော်အကြောင်းကျိုးစီလုံးမှုမရှိတဲ့အခြေအနေကြီးတစ်ခုလို့ကျွန်တော်အနေနဲ့တော့သုံးသပ်ပါတယ်။ဟု
တ်ကဲ့။
အဲ့ဒီအခါကျတော့ဒီအခြေအနေကြီးကိုကျွန်တော်တို့ဟလာအစိုးရရဲ့တော့အာဏာရပါတီရဲ့အနေနဲ့ပေါ့လေ။အမြန်ဆုံးသုံးသပ်ပြီးတော့နော်အဖြတ်ကျော်နိုင်ဖို့ပြည်စင်ဆောင်ရွက်တင်တယ်လို့ကျွန်တော်အနေနဲ့တော့မြင်ပါတ
ယ်။ဟုတ်ကဲ့။ညမှာ NLD ပါတီဘက်ကပြောထားတဲ့ဟာရှိပါတယ်။ပြောထားတဲ့မှတ်ချက်တွေရှိပါတယ်။ဘာလဲဆိုတော့ဟလာတိုက်ပွဲတွေရက်နေတယ်တိုက်တာခိုက်တာတွေမရှိဘူးဆိုတာနဲ့ငြင်းချမ်းတယ်လို့ပြောလို့မရဘူးအဲ့တော့ငြင်းချမ်းတယ်လို့ပြောလို့မရတဲ့အတွက်လွတ်လပ်မျှတာတဲ့ရွေးကောက်ပွဲတွေဖြစ်ဖို့ရာဟလာတေချာပါတယ်လို့ပြောလို့မရဘူးလွတ်လပ်မျှတာတဲ့ရွေးကောက်ပွဲဆိုတော့လူုံချုံရေးကိုအားလုံးအတွက်တက်ဆိုင်မှုအားလုံးပေါင်းတဲ့လူအားလုံးရဲ့လူုံချုံရေးကိုအမှတ်ခံချက်ပေးပါမလားဆိုတာဟလာခိုင်မာမှုမရှိဘူးဆိုပြီးတော့ NLD ပါတီဘက်ကပြောထားတာတွေလည်းရှိပါတယ်ဆိုတော့ဘာဖြစ်လို့ NLD ပါတီကဟလာတစ်ဖက်ကဟလာလက်နက်ကင်တိုက်နေတဲ့လူတွေကနေပြီးတော့ရွေးကောက်ပွဲလုပ်ပါလို့တော့မပြောတယ်ဒါပေမဲ့ NLD ပါတီဘက်ကတခြားအခြေအနေတွေကိုထောက်ပြပြီးတော့ရွေးကောက်ပွဲလုပ်ရေးကိစ္စမှာဘာဖြစ်လို့တွန့်ဆုတ်နေရလို့တော်ထုမီသုံးသပ်လဲ
ရွေးကောက်ပွဲကျင်းပဖို့ရတော့ကျွန်မအနေနဲ့လေးလာသိရှိသလောက်တော့ရွေးကောက်ပွဲကော်မရှင်ကဆုံးဖြတ်ပိုင်ခွင့်ရှိပါတယ်ရှင်ဒီအစိုးရကနေပြီးတော့ဒီအခင်းချင်းတရက်ကိုနေပြီးတော့ကျွန်တော်တို့တခုတော့ရှိရင်မီးစိမ်းပြဖို့လိုတဲ့အခြေအနေတော့မြင်ရတယ်နောက်တစ်ခုကကော်မရှင်ကနေပြီးတော့ကျမတို့တည်တက်လို့ဆိုလို့ရှိရင်လွတ်လပ်တဲ့အဖွဲ့အစည်းဖြစ်ရပါမယ်ကော်မရှင်ကအခြေအနေဒီအခြေပုံမှာပဲသူတုံ့တက်ရပါမယ်ပြီးခဲ့တဲ့တုန်းကနေပြီးတော့ရွေးကောက်ပွဲမကျင့်ပဘူးဆိုတဲ့အခြေအနေတုန်းကလည်းပဲဒါလုံခြုံရေးအရာလို့ဒါပြောခဲ့ပါတယ်အဲဒါကြောင့်မလို့နေပြီးတော့အခုလုံခြုံရေးအရာတာဝန်ယူကြမဲ့အဖွဲ့အစည်းတွေကလုံခြုံပါပြီးရွေးကောက်ပွဲကျင့်ပလို့ရပါပြီလို့ပြောတဲ့အခြေအနေမှာကြပြန်တော့အဲဒီကော်မရှင်နေနဲ့ဘာမှအနေကြီးတော့တုံ့ပြန်တာတွေမတွေ့ရဘူးဒါကြောင့်မလို့နေပြီးတော့ဒီအဓိကတော့နေပြီးတော့ဒါကော်မရှင်ပေါ်မှာပဲမူတည်တယ်လို့ကျမတို့သုံးသပ်လို့ရတယ်အဲကော်မရှင်ကဘာအခက်တိမှမရှိဘူးဆိုလို့ရှိရင်ဒါရရဲဝုံဝုံပြက်ပြက်သားသားရှိရပါမယ်နောက်တစ်ခုကပန်ချားလို့ရပါတယ်ဒါအခုနောက်နေပြီးတော့ကျမတို့ဆွေးနွေးကြတယ်လို့ပဲဆရာတို့လည်းဆွေးနွေးကြတယ်လို့ပဲအဲတပ်မတော်ကရောဒီရခိုင်တပ်တော် AA ကရောရွေးကောက်ပွဲကျင်းပဖို့နေပြီးတော့ကြိုးကြိုးဆူဆူဖြစ်နေတဲ့အချိန်မှာဒါနှစ်ဖက်အဖွဲ့အစည်းကတိုက်ပွဲဖြစ်တာမို့လို့နှစ်ဖက်အဖွဲ့အစီအရနေပြီးတော့လုံခြုံရေးကိုတာဝန်ယူပြီးတာဝန်ယူရပါမယ်လို့ပန်ကြောလာတစောင်းနဲ့တောင်မှအဲကျမတို့ရွေးကောက်ပွဲကိုကျင့်ပလို့ရပါတယ်နောက်တစ်ခုကနေပြီးတော့လွတ်လပ်ပြီးတရားမျှတမှုဆိုတာကတော့ကျမတို့မြန်မာနိုင်ငံလိုအခြေအနေမျိုးမှာလုံးဝအောက်သို့မျှော်မှန်းလို့မရပါဘူးရန်ကုန်လိုအခြေအနေမျိုးမှာကျမတို့ပြီးခဲ့တဲ့ရွေးကောက်ပွဲကဘယ်လောက်ထိလွတ်လပ်မှုရှိခဲ့တယ်ဘယ်လောက်ထိတရားမျှတမှုရှိခဲ့တယ်ဆိုတဲ့အခြေအနေကိုပါတော့မှအဲကျမတို့ကိုဗစ်ကြောင့်မို့လို့ဒါကိုမသုံးသပ်နိုင်ခဲ့ကြတာပါ။အဲတကယ်တမ်းကြောက်လို့ရှိရင်ကျမတို့ဒီသတင်းချက်လက်ရတာတောင်မှကျမတို့ဒီ individual တွေပေါ့နော်တတိပုဂ္ဂလပြိုင်တဲ့ပုံကိုယ်တွေပြီးလို့ရှိရင်ဒီ party ငယ်တွေကသတင်းချက်လက်ရမှုဟာအင်မတန်မှနောက်ကျခဲ့ပါတယ်။ဒါကြောင့်မလို့နေပြီးတော့ဒီရွေးကောက်ပွဲကျင်းပဖို့ရာကိုနေပြီးတော့အမောက်ခံချက်ပေးနိုင်ဖို့နဲ့ဆုံးဖြတ်ချက်ချမဲ့အဖွဲ့အစည်းကတော့ရွေးကောက်ပွဲကော်မရှင်ဖြစ်တယ်ရှင်။ဒီပန်ကြားမှာတစောင်းထုတ်လိုက်တာနဲ့ကိုကျမတို့နှစ်ဖက်အဖွဲ့အစည်းကိုပန်ကြားပြီးသွားလို့ရှိရင်ဒါတို့မှတာဝန်ရှိသွားပြီ။ဒါကြောင့်မလို့နေပြီးတော့ကျမတို့ကတော့ဒီကော်မရှင်ရဲ့ဆောင်ရွက်မှုကိုသာအမေရဖြစ်မိတယ်ရှင်။သူ့ရဲ့ဆုံးဖြတ်ချက်ကိုသူခိုင်ခိုင်မာမာမဆောက်ကင်တာနေပြီးတော့ကော်မရှင်ရဲ့တာဝန်တွေကိုအားနည်းတာလို့ကျမတို့သုံးသပ်နိုင်ပါတယ
်။ဟုတ်ကဲ့။ရယ်မျိုးသိရောဆိုတော့ရွေးကောက်ပွဲကျင်းပဖို့ကိစ္စကိုဘာကြောင့် NLD ဘက်ကခုနလိုတခြားအကြောင်းတွေပြပြီးတော့ဟလာတွန့်ဆုတ်နေတယ်လို့မြင်တယ်လဲ
ကျွန်တော်မြင်တာကပေါ့လေရခိုင်ပြည်နယ်မှာဟလာကိုမျိုးနယ်မှာရွေးကောက်ပွဲမလုပ်ဘူးလို့ကြေညာတယ်အဲ့ဒီအချိန်မှာဟလာရွေးကောက်ပွဲကျင်းပမယ်လို့ဟလာကြေညာတဲ့ဥပမာတောင်ကုန်းမျိုးနယ်တို့အမ်းမျိုးနယ်တို့ဆိုရင်ဟလာအာရက်ကွက်တချို့နဲ့ကြီးရွာတချို့မှာပဲရွေးကောက်ပွဲလုပ်နိုင်တယ်ဟလာအဲ့လိုလုပ်နိုင်တဲ့အချိန်တွေမှာသူကရွေးကောက်ပွဲကိုလုပ်သွားတာတွေ့ရတယ်အဲ့တော့ကျွန်တော်အဲ့တော့ကျွန်တော်ရဲ့ Facebook ကနေကျွန်တော်မေးခွန်းထုတ်တယ်။အဲ့တော့ရခိုင်ပြည်နယ်မှာရွေးကောက်ပွဲမလုပ်နိုင်တဲ့ကိုမျိုးနယ်မှာဟုတ်လားအဲ့ဒီလိုရက်ွက်တချို့နဲ့ခြေရွာတချို့မှာပဲရွေးကောက်ပွဲလုပ်နိုင်တဲ့အခြေအနေရှိတဲ့မြို့နယ်တွေမရှိဘူးလား။နော်အရှိမဲ့ဆိုရင်လုပ်တင်တယ်။နော်အဲ့ဒီလိုလုံးမသာလျင်ကျွန်တော်အမြင်အားဖြင့်နော်ဒီကျွန်တော်တို့နိုင်ငံရဲ့ဒီမိုကရေစီပြည်ပင်ပြောင်းလဲရေးအတွက်ကိုရွေးကောက်ပွဲပေါ်မှာအခြေခံတဲ့နိုင်ငံရေးဟာပို့ပြီးတော့အားကောင်းလာမယ်။ အနောက်ဘက်ရွေးကောက်ပွဲကော်မရှင်ဟာနော်ရခိုင်ပြည်နယ်မှာရွေးကောက်ပွဲတွေကိုကျင်းပဖို့အတွက်ကိုအခြေအနေမပေးဘူးလို့ပြောနေတဲ့ဟလာအကြောင်းအရာတွေဟာတကယ်တမ်းအားဖြင့်တော့လက်ရှိအခြေအနေမှာအကြောင်းကျိုးစီလျော်မှုအားနည်းတယ်ခိုင်မာမှုအားနည်းတယ်လို့ကျွန်တော်အနေနဲ့တော့အဲ့လိုမြင်ပါတယ
်ဘူးတဲ့ဒီကိုမလွတ်ပြေးနိုင်ဘူးလို့ကျွန်တော်တို့မြင်လို့ရတယ
်ကျွန်တော်ချင်းချင်းချာချာလွတ်တော်မှာဆွေးနွေးခဲ့တဲ့ကိစ္စရှိတယ်ကျမတို့ကနေပြီးတော့ဒီနိုင်ငံသားတယောက်ဖမ်းဆီးခံရပြီနိုင်ငံသားတယောက်ဘယ်အဖွဲ့အစည်းတွေကမဆိုဒီအပြစ်မဲ့တဲ့ပြည်သူတယောက်ဖမ်းဆီးခံရပြီဆိုလို့ရှိရင်ဘယ်ပါတီကမဆိုတာဏရပါတီကပဲဖြစ်ဖြစ်အဲဒီနောက်တစ်ခုအနိုင်မရတဲ့ပါတီကပဲဖြစ်ဖြစ်အကာအကွယ်ပေးရမှာတာဝန်ဖို့တရားအပြစ်ဝရှိပါတယ်ဒါပေမဲ့ကျမတို့မေးခွန်းထုတ်လို့တာကဘာလဲဆိုလို့ရှိရင်အနိုင်ရပါတီကကိုယ်စလဲရဲ့အဲနေပြီးတော့ဒီအေကဖမ်းသွားတဲ့အပေါ်မှာလွတ်တော်မှာအရေးကြီးဆိုတင်ခဲ့တာရှိရဲ့ရှင်အဝိတ္တင်ဖမ်းဆီးစဉ်လုံးဝပေါ့နော်ဒါပေမဲ့ကျမတို့ပြည်သူတွေနေပြီးတော့ဒီဖန်စီစင်မှာနေပြီးတော့ဒီလက်လွန်ချေလွန်ဖြစ်သွားပြီးတော့တည်သွားတာအခုဆိုလို့ရှိရင်ဒီ red case တွေဖြစ်တာအဲ့ဒါကိုအနိုင်ရပါတီကဘယ်တော့မှကောက်ွယ်ပြောဆိုခဲ့တာမတွေ့ပါဘူးရှင်ဒီအခြေခံပြည်သူသူ့မဟုတ်နေပြီးတော့အရက်ဖက်အဲဒီလက်နက်မဲ့ပြည်သူတွေပေါ်မှာကောက်ွယ်မှုတွေအားနည်းတဲ့အတွက်ကြောင့်မလို့တစတစဒီပေါ်မှာနေပြီးတော့ဒီဆိုးကျိုးတွေဖြစ်လာတာလို့ပဲကျမမြင်ပါတယ်ဒါကြောင့်မလို့နေပြီးတော့ဒီအနိုင်ရပါတီကိုလည်းကျမတို့အမဲလဲအဲ့တုန်းကကျမဆွေးနွေးခဲ့တယ်ဒါနေပြီးတော့ဒါအလွတ်တော်ကိုစလေရဲ့နေပြီးတော့ဖက်စီခံရမှုမှဖက်စီခံရတာလားအပြစ်မဲ့ပြည်သူတွေဖက်စီခံရပြီဆိုလို့ရှိရင်ဘာကြောင့်အစိုးရကပြောဖို့ဆိုဖို့ကျမတို့လွတ်တော်မှာလွတ်တော်ဒီကျမတို့ဒီရခိုင်လွတ်တော်အမတ်တွေဘလောက်ပဲအစိုးရတင်နေမေးဖို့နေတင်တင်အကောင်လုံးကိုနေပြီးတော့ကျမတို့ကနေပြီးတော့ဒီတသွေးစံတန်တမိနဲ့ဖေချခဲ့တာအများကြီးပဲဒီရဆိုးကျူတွေကလည်းကျမတို့အခုရင်ဆိုင်နေရတဲ့အခြေအနေတွေဖြစ်သွားတယ်လို့ပဲကျမတို့သုံးသပ်လို့တယ်ဒါကြောင့်မလို့နေပြီးတော့ကျမတို့ကတော့ဒီလက်နက်ကိုင်ဖွဲ့များအနေနဲ့ကတော့အဲဒီပြည်သူတွေကိုဘလို့နီးနှက်မှအကြောင်းပြချက်နဲ့မှနေပြီးတော့ကျမတို့ဖမ်းဆီးဖို့မတင်ဘူးဆိုတာတော့ဆွေးနွေးလိုပါတယ်ရှင
်ဆိုတော့ဒေါက်တာမေလက်ရှိအခြေအနေကကျွန်တော်တို့အစောပိုင်းမှာပြောခဲ့သလိုပေါ့နော်ဟိုတိုးတက်မှုမရှိဘူးပေါ့ရက်နေတယ်တခါဂျာဝင်ဆင်းဆက်ပေးတဲ့အားတွေကလည်းပဲကျွန်တော်တို့တိတ်လားလာမကောင်းဘူးဆိုတော့အတန်မျိုးတွေတရင်မျိုးတွေကျွန်တော်တို့ကြားထားတာရှိတယ်လေဒီဂျပန်ကကိုယ်စလဲလာတယ်ဂျာဝင်ဆင်းဆက်တယ်ဒါပေမဲ့အဆင်မပြေဘူးသူလည်းပြန်သွားရတယ်စိတ်ပြက်လက်ပြက်ဆိုတဲ့အတန်တွေလည်းကျွန်တော်တို့ကြားရတယ်ဆိုတော့လက်ရှိအခြေအနေမှာရခိုင်ပြည်အခြေအနေပတ်သက်ပြီးတော့ဟလာလက်ရှိရှိနေတဲ့မတင်မကျအခြေအနေကနေပြီးတော့စိတ်အေးမှုလေးရလာအောင်တိုးတက်မှုလေးရလာအောင်ဘယ်ကနေစတင်တယ်လို့ဒေါက်တာမေယူဆပါတယ်လေ
ကျွန်တော်တို့စတင်တဲ့အခြေအနေကတော့ရွေးကောက်ပွဲကစတင်ပါတယ်အကြောင်းလဲဆိုလို့ရှိရင်ဒီမိုကရေစီကိုသွားမယ်ဆိုလို့ရှိရင်အဲဒီနိုင်ငံရဲ့တချို့နေရာတွေကိုခြံလှမ်းထားလို့မရပါဘူးဒါပထမဆုံးခြေလှမ်းဖြစ်တင်ပါတယ်အဲဒါမှသာနေပြီးတော့ကျမတို့ရခိုင်ပြည်နယ်ထဲမှာဟိုလွတ်တော်ဖွဲ့စည်းမဲ့ကိစ္စရခိုင်ပြည်နယ်ကက်ဘိနက်ဖွဲ့စည်းမဲ့အခြေအနေမှာနေပြီးတော့အများကြီးတာသွန်းနိုင်ပါတယ်ဒီရခိုင်ပြည်နယ်မှာရှိကြတဲ့အရက်ဖက်ဖွဲ့စည်းနယ်ရခိုင်ပြည်နယ်မှာရှိကြတဲ့နေပြီးတော့ပါတီတွေနဲ့ပြည်သူတွေနဲ့အဲဥမာအဖြစ်အခုဆိုလို့ရှိရင်အဲဒီရခိုင်နယ်တော် AA အနေနဲ့အကုန်လုံးတောင်းဆိုကြတဲ့ပြည်သူအတန်ရခိုင်ပြည်နယ်ကပြည်သူအတန်အဲကျမတို့ဒီအားလုံးနှီးပါးဟာအဲကျမတို့ရခိုင်ပြည်နယ်မှာခြံလှမ်းထားတဲ့နေရာတွေကိုရွေးကောက်ပွဲကျင်းပတာဟာနေပြီးတော့ဒီပြည်ပေါက်တစ်ချက်ကိုဖွင့်လာနေတူပါတယ်ဓမ္မတာနေပြီးတော့ကျမတို့ရဲ့ဒီအခုလက်ရှိ attention တွေကယော့သွားမှာဖြစ်ပါတယ်လူတစ်ချက်ကဘာလဲဆိုလို့ရှိရင်တစ်နှစ်ကျော်ကြာပိတ်ထားတဲ့ internet ဖြတ်တောက်မှုပါဒီလုံခြုံရေးကိုအကြောင်းပြပြီးတော့တနည်းကြော်ကြာပိတ်ထားတဲ့အင်တာနက်ဖြတ်တောက်မှုဟာဒုတိယဆောင်ရွက်ရမယ့်ကိစ္စဖြစ်ပါတယ်ဒီကိစ္စတွေဆောင်ရွက်သွားပြီဆိုလို့ရှိရင်ရခိုင်ပြည်နယ်မှာအခုတန်းရှင်းဖြစ်နေတဲ့အရာတွေအဲကျွန်မထင်ပါတယ်လက်ရှိမှာနေပြီးတော့ဒီရွေးကောက်ပွဲကနေအခုချိန်ထိပေါ့လေနိုဝင်ဘာလကတည်းကဒီတိုက်ပွဲတွေမဖြစ်ဘူးဆိုလို့ရှိရင်ဒီကျွန်မဆဆောကပြောလိုက်တဲ့ရွေးကောက်ပွဲကျင်းပခြင်းနံပါတ်1နံပါတ်2ကနေပြီးအင်တာနက်ဖြတ်တောက်ခြင်းဒီနှစ်ချက်ကိုဖွင့်ပေးလိုက်တာနဲ့ရခိုင်ပြည်သူတွေကအသက်ရှူရှောင်သွားမှာဖြစ်ပါတယ်။ဒါကြောင့်မလို့နေပြီးတော့ဒီတောက်ချက်နှစ်ချက်ကိုဖွင့်လိုက်ယုံနဲ့ကျမတို့နေပြီးတော့ပြည်ထောင်စုမှာရောပြည်နယ်မှာရောနိုင်ငံရေးအရာနေပြီးတော့အများကြီးနေပြီးတော့ကျမတို့ဒီအဆင်ပြေသွားနိုင်တဲ့ဒီတင်းမာမှုတွေရော့သွားနိုင်တဲ့အခြေအနေနှစ်ရက်ဖြစ်ပါတယ်ရှင
်။ဟုတ်ကဲ့။ရော်ရမျိုးသိနေနဲ့ရောလက်ရှိရခိုင်ပြည်အခြေအနေကိုစိတ်အေးပွေရလမ်းစာလေးမြင်ရအောင်ဘယ်ကနေစတင်တယ်လို့ယူဆလဲ။
အဲကျွန်တော်ကတော့ခုနဟိုဆ iamma ဒေါထုမေဆွေးနွေးသွားတဲ့အချက်ကလည်းပဲအရေးကြီးပါတယ်။အဲတော့တစ်ဖက်ကကျွန်တော်အမြင်ကတော့ကျွန်တော်တို့လက်ရှိပေါ်လေးရထားတဲ့နော်ဒီဟို informal နော်ဟိုအပြစ်ခတ်ရစဲကြီးပေါ့နော်။အဲ့ဒီအပြစ်ခတ်ရစဲကြီးကိုရခိုင်ပြည်နယ်မှာဆက်ပြီးတော့ထိန်းနိုင်မှုလိုအပ်တယ်လို့မြင်ပါတယ်။အဲအထူးသဖြင့်တော့ကျွန်တော်တို့တပ်မတော်နဲ့ဒီရခိုင်တပ်မတော်ဂျာမာနော်တိုက်ပွဲတွေအစီအရာထိတိုက်တွေ့မှုတွေဆက်ပြီးတော့မဖြစ်အောင်เนาะအဲ့ဒီအခြေအနေတရက်ကိုဆက်ထိမှုလိုတယ်လို့မြင်ပါတယ်အဲ့ဒီလိုထိနေတဲ့နေရာမှာအဲခုနပြောသလိုကျွန်တော်တို့နှစ်ဖက် တက်တွေရဲ့ကိုယ်စားလှယ်တွေအပြင်ကိုကျွန်တော်တို့ရမ်းမိရဖားတွေနောက်ပြီးတော့ရခိုင်ပြည်သူလူထုကြားမှာဩဇာကြီးမားတဲ့ပုံကိုယ်တွေဒီပုံကိုယ်တွေရဲ့အခန်းကဏ္ဍတွေဟာအင်မတန်မှအရေးကြီးတယ်လို့မြင်ပါတယ်။အဲဒီကနေတဆင်းဟိုရခိုင်တပ်မတော်နဲ့နောက်ရခိုင်ပြည်နယ်ကနိုင်ငံရေးခေါင်းဆောင်တွေနဲ့နော်နောက်ကျွန်တော်တို့တပ်မတော်နဲ့အစိုးရနဲ့ကြားမှာနော်ဟိုနိုင်ငံရေးရအလို့သဘောပဲဖြစ်ဖြစ်နော်တရားဝင်နေဖြစ်ဖြစ်ညှိနှိုင်းဆွေးနွေးမှုတွေကိုလုပ်နိုင်ဖို့လိုအပ်တယ်လို့မြင်ပါတယ်။အဲ့တော့အဲ့လိုညှိနှိုင်းဆွေးနွေးမှုတွေကနေပြီးတော့ဟလာအာကျွန်တော်တို့ရည်မှန်းနေပေါ့လေနော်တနိုင်ငံလုံးပြစ်ခတ်တိုက်ခတ်မှုတွေရက်စဲထားတဲ့အခြေအနေတရက်ကိုနော်ဖော်ဆောင်နိုင်အောင်နော်ဆက်ပြီးတော့တွန်းတွန်းတိုက်တိုက်လုပ်ဖို့လိုအပ်တယ်လို့မြင်ပါတယ်။အဲ့တော့အဲတစ်ဖက်ကခုနပြောသလိုပေါ့လေအာကျွန်တော်တို့ဟလာဒီအာဏာရပါတီရဲ့အခိုင်အကန္တာကလေအင်မတန်မှအရေးကြီးပါတယ်။အဲ့တော့အာဏာရပါတီရဲ့နော်ဒီတိုင်းရင်းသားလူမျိုးစုတွေပေါ်မှာထားတဲ့သဘောထားအာဒီသဘောထားဟာနော်စကလုံးတက်တက်နော်ဆာရော့ပေါ်ကစာလုံးတက်တက်မဖြစ်ဖို့လိုအပ်တယ်လို့မြင်ပါတယ
်။ဟုတ်ကဲ
့လက်တွေ့မြေပြင်မှာလည်းပဲတကယ်တိုင်းရင်းသားလူမျိုးစုတွေရဲ့အရေးနော်နောက်တိုင်းရင်းသားလူမျိုးစုတွေနော်ဟိုလွန်ခဲ့တဲ့နှစ်ပေါင်း80ကျော်ကလေးကရည်မှန်းခဲ့တဲ့လာကိုပိုင်အုပ်ချုပ်ခွင့်ကိုပိုင်ပြဋ္ဌာန်းခွင့်ကိုကျမကိုပိုင်ဒီပိုင်ခွင့်ဒန်းတူရည်သူခွင့်ဆိုတဲ့ဒီနိုင်ငံရေးရည်မှန်းချက်တွေအပေါ်မှာနော်နားလည်မှုရှိရှိအမြော်မြင်ရှိရှိနဲ့နော်ဟိုအနာရပါတီကဥဆောင်ပြီးတော့နော်အဲထိတွေ့ညှိနှိုင်းဆွေးနွေးနိုင်ဖို့ဟာလေအင်မတန်မှအရေးကြီးတယ်လို့မြင်ပါတယ
်အ
ဲ့ဒီလိုအခြေအနေတွေကိုကျွန်တော်တို့မတိဆောက်နိုင်ရင်နော်အရခိုင်ပြည်နယ်မှာမဟုတ်ပါဘူးကျွန်တော်တို့ကြံတဲ့ဒေသတွေမှာလည်းပဲနော်အပြစ်ခတ်ရစဲရေးတွေရင်းချမ်းရေးတွေဆိုတာအချိန်မီပြုတ်ပြတ်သွားနိုင်တဲ့အနေအထားမျိုးရှိတယ်ဆိုတာကိုဟိုသတိမလစ်ဖို့လိုပါ
ဟုတ်ကဲ့ပါ။အဝယ်ဆွေးနွေးပေးတဲ့ဒေါက်ထုမီ၊ဒေါက်တာရံမျိုးသိန်းအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
။ဟုတ်ကျေးဇူးပါဗျာ
။ဒီလိုကျေးဇူးတင်ပါတယ်ဆ
က်။ဂျကိုင်းပြည်နယ်ကိုစားပြုအမျိုးသားလွတ်တော်ကိုယ်စားလှယ်ဒေါက်ထုမီမြန်မာအရေးဒီလာသူဒေါက်တာရံမျိုးသိန်းတို့ဆွေးနွေးသွားကြတာပါ။ COVID-19 အရေးပေါ်အခြေအနေကြောင့် VOA စီစဉ်တွေကိုယာယီအားဖြင့်ပုံစံပြောင်းလဲထုတ်လွှင့်နေတာဖြစ်ပြီးအခုလိုဆွေးနွေးခန်းတွေဆက်သွယ်နေတဲ့ခန်းတွေကိုအင်္ဂါညဒိုင်းလေးလိုင်းအစည်းအဝေးနေရာမှာအစားထိုးထုတ်လွှင့်နေတာဖြစ်ပါတယ်။ဒီ OAC စီစဉ်တွေကိုအားပေးနားဆင်ကြည့်ရှုကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်။မင်္ဂလာအခါသမယပါ။ဒီပြာဝေးပွားပြီးကျန်းမာပျော်ရွှင်ကြပါစေ။ကျွန်တော်ကြော်ကြော်သိမ့်ပါခင်ဗျာ။
ဒီအမေရိကန်တိုင်းရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ် VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့ကမ္ဘာတစ်လွှာခီးသွားအစီအစဉ်ကနေကြိုဆိုပါရစေကျွန်မဆုမြတ်မော်ပါအခုတစ်ခါကမ္ဘာတစ်လွှာအစီအစဉ်ကနေလန်ဒန်မြို့စီကိုတွားကြရအောင်ပါ COVID ဖြစ်နေတဲ့အချိန်မို့အရင်နှစ်တွေတည်းထူးတဲ့ Christmas သစ်ပင်အလှဆင်မှုတွေကိုပို့ပြီးတော့လှုပ်လာကြပါတယ်ဘလောက်တောင်ထူးကြတဲ့အပြင်အဆင်တွေလဲဆိုတာသိရအောင်လို့လန်ဒန်မြို့လယ်ကကုန်တိုက်ကြီးတွေစီကိုကမ္ဘာတစ်လွှာခီးသွားစီစဉ်ကနေတွားပြီးတွားကြည့်ကြရအောင်ပါရှင်။နှစ်တိုင်းဒီဇင်ဘာလရဲ့ရောက်ပြီဆိုတာနဲ့ Christmas အပြင်အဆင်တွေကိုထင်သာမြင်သာတွေ့လာနေရပါပြီ။ Christmas ပွဲတော်အချိန်ဟာပျော်ရွှင်စရာအချိန်လို့မှတ်ယူထားကြတဲ့အတိုင်းစိတ်ကြည်နူးစရာပြင်ဆင်မှုတွေကိုလည်းလုပ်ကြလေရှိပါတယ်။အခုနှစ်2020တနှစ်လုံးကိုဗစ်ကရောဂါကြောင့်စိတ်တွေညင်ညူးနေကြချိန်မှာစိတ်ပျော်အားတက်စေမဲ့ထူးခြားတဲ့အပြင်အဆင်တွေကို Christmas သစ်ပင်တွေပေါ်မှာတွေ့လာနေရပါတယ်။ Britain နိုင်ငံ London မြို့လယ်မှာရှိတဲ့နာမည်ကျော်ကုန်တိုက်ကြီးတွေက Christmas အလှဆင်ပစ္စည်းတွေရောင်းတဲ့နေရာတွေမှာဆိုရင်မြင်မှုနေကြအလှဆင်ပစ္စည်းတွေသာမကပဲအင်မတန်ထူးခြားဆန်းပြတဲ့ပစ္စည်းမျိုးစုံကိုတွေ့ရပါတယ်။Christmas ရဲ့တင်ကိတ Christmas သစ်ပင်တွေမှာတမယိုးကြအလှဆင်တာမျိုးမဟုတ်တော့ပဲကိုယ်စိတ်ကူအတွေ့အကြုံရှိသမျှအတိုင်းပြင်ဆင်နိုင်ကြဖို့ဖြစ်ပါတယ
် I think there is definitely a trend that's been emerging for the past 2 or 3 years that's focused on
ခုလိုထူးထူးခြားခြားပစ္စည်းတွေနဲ့အလှဆင်တာမျိုးခေတ်စားလာတာကလွန်ခဲ့တဲ့နှစ်နှစ်သုံးနှစ်လောက်ကတည်းကပါ Christmas မှာပုံမှန်ထားကြလက်ရှိတဲ့အနီအစိမ်းရွှေရောင်တစ်ပင်မျိုးတွေပေါ်မှာအလှဆင်ပစ္စည်းအယောင်နှမျိုးသုံးမျိုးလောက်သာရွေးပြီးပြင်ဆင်တာမျိုးမဟုတ်တော့တာသိကြပါတယ် ကိုဘာဝါဒနာပါတယ်စိတ်ဝင်စားတယ်မြင်နိုင်တဲ့အခုလိုကိမုံအယုတ်ကလေးတွေပပောက်ဆုအယုတ်ကလေးတွေမျိုးချိတ်ဆွဲပြီးခရစ်မတ်တစ်ပင်မှာအလဆင်လာကြပါတယ
် Selfridges ကုန်တိုက်ကြီးက Christmas ပစ္စည်းအဝယ်တော် Eleanor Gregory ဖြစ်ပါတယ်သူပြောသလိုပါပဲကိုစိတ်ကူးတဲ့ပေါ်လာသမျှအယုတ်လေးတွေကို Christmas တစ်ပင်ပေါ်မှာချိတ်ဆွဲနိုင်တဲ့အခြေအနေမျိုးဖြစ်နေပါပြီမြင်လိုက်တာနဲ့ပြုံးကျင်စရာစိတ်ပျော်ရွှင်သွားစရာမျိုးအလှဆင်မလားဒါမှမဟုတ်သိက္ခိုလ်ခန်းထားတဲ့တစ်ပင်ကြီးလိုအလှဆင်မလားဘလို့မဆိုပြင်ဆင်နိုင်လောက်အောင်ကိုအလှဆင်ပစ္စည်းတွေရှိတာပါ Selfridges ကုန်တိုက်ကြီးနဲ့တလန်းထဲပေါ်မှာရှိတဲ့ John Lewis ကုန်တိုက်ကြီးမှာလည်းပုံစံသစ်ပြောင်းလာတဲ့ Christmas တစ်ပင်နမူနာတွေကိုတွေ့ရနိုင်ပါတယ်အခုလိုမျိုးထူးခြားတဲ့ပစ္စည်းတွေနဲ့ Christmas တစ်ပင်တွေကိုအလှဆင်ကြတာမှပစ္စည်းအကြီးကြီးတွေအယုတ်အကြီးကြီးတွေချိတ်ဆွဲအလှဆင်တာမျိုးကလည်း2020မှာခက်စားနေတယ်လို့ Gold is a neutral ဆိုတဲ့ blog ကိုရေးနေတဲ့ blogger Jessica Harold ကပြောပါတယ
် I think that one thing that I've seen a big trend towards is placing items that you wouldn't usually expect in your tree so
တော်တော်လေးခက်စားလာတာတခုကတော့ Christmas တစ်ပင်တွေပေါ်မှာတမန်ရိုးစားမြင်နေကြမဟုတ်တဲ့ပစ္စည်းမျိုးတွေချိတ်ဆွဲလာကြတာပါအလားစင်ဘောလုံးတွေဆိုလဲကြီးတဲ့ကြီးတာမျိုးတမင်ရုပ်ကြီးထားလိုက်တာမျိုးလို့ကိုယ်စိတ်ကူပေါ်မူတည်ပြီးအလားစင်လာကြပါတယ်။တချို့ဆိုသစ်ပင်ပေါ်မှာငှက်မွေးတွေတက်တယ်။သစ်ပင်ကနေဖြာထွက်နေသလိုမျိုးဖြစ်အောင်အလားစင်ကြတယ်။သစ်ပင်ပတ်လဲတစ်ခုလုံးအမွေးတောင်တွေလွင့်နေသလိုမျိုးဖြစ်အောင်အလားစင်တာမျိုးတွေလည်းရှိပါတယ်။မြင်ရတာတော့တိတ်လှပါတယ်
။မြင်နေကြမဟုတ်တဲ့ Christmas သစ်ပင်အပြင်အဆင်မျိုးခက်စားလာတဲ့အထက်မှာနှင်းဖုံးနေတဲ့သစ်ပင်မျိုးအလားစင်လာတော့မှအသွေးအပြင်သစ်တွေဖြစ်နေပါပြီ။
Well, inspired by the Impressionists, we looked at our snowy thing, which is always really popular with our customers, and thought that
Impressionists, ပကြီးစရာကြီးတွေရဲ့အတွေးစိတ်ကူးမျိုးကိုယူပြီးတော့နှင်းမုံတွေနဲ့သစ်ပင်ကိုပြင်ဆင်ထားတာပါ။နှင်းမုံတွေနဲ့အလှဆင်တဲ့သစ်ပင်မျိုးဆိုရင်လူတွေကအမြဲကြိုက်ကြလေရှိပါတယ်။ဒါပေမဲ့ကျွန်တော်တို့ကအဖြူရောင်တွေလွှမ်းနေတာမျိုးပြင်စရာအပြင်ဆင်မဟုတ်ဘဲနဲ့အမြင်သစ်အယောင်သစ်တွေနဲ့အလှဆင်ထားပါတယ်။ဒါကြောင့်ပန်းရောင်ခရမ်းရောင်အပြာနုရောင်အစိမ့်နုရောင်မျိုးတွေကိုသုံးပြီးတော့အဖြူရောင်ကိုပို့ပြီးပေါ်လွင်သွားအောင်ပြင်ဆင်ထားတော့ပါပို့ပြီးတော့တောက်တောက်ပပအမြင်မျိုးလည်းဖြစ်သွားစီပါတယ
်ဒီကဘာလုံးမှာကိုဗစ်ကရောဂါတန်ခံနေကြရချင်းအခုလိုမျိုး Christmas ပွဲတော်ကာလမပြောနိုင်ကြတာမဟုတ်စိတ်ထွက်ပေါက်အဖြစ် Christmas သစ်ပင်တွေအပေါ်ပို့ပြီးတော့အာယုံဆိုင်ပြင်ဆင်လာကြတယ်လို့ blogger Jessica Harold ကသုံးသပ်ပါတယ
် People are going to go really go for it this yearand there've been so many events that have been cancelled and that we haven't
been တော်လူတွေကအတော့ကိုအကုန်ခံပြီးပြင်ဆင်နေကြပါတယ်ခရစ်မတ်ရာသီပွဲတော့တော်တော်များများဖြတ်ထားတော့ကျမတို့မှာဆင်နွှဲစရာပွဲတွေလည်းမရှိပါဘူးနှစ်ကုန်ချိန်လည်းဖြစ်နေတော့လူတိုင်းက2020ကိုမြန်မြန်ကုန်စည်စင်နေပါပြီဒီနေ့ခရစ်မတ်ကိုအိမ်ထဲမှာပဲဆင်နွှဲကြတော့မှာမို့ခရစ်မတ်ပြင်ဆင်တွေကိုလည်းကုန်ချိန်သလောက်ကုန်ဆိုတာမျိုးအစွမ်းကုန်လုပ်ကြတယ်လို့ကျမထင်ပါတယ်
Christmas သစ်ပင်တွေမှာအခုလိုအလှဆင်ရတဲ့ဇယိတ်ကလည်းသေးလာတာမဟုတ်ပါဘူးထူးထူးခြားခြားအလှဆင်နိုင်ဖို့သစ်ပင်ပေါ်မှာချိတ်ဆွဲရတဲ့ပစ္စည်းတစ်ခုတည်းကိုဒေါ်လာ100လောက်အထိဈေးကြီးပေးရနိုင်ပါတယ်ဒါကြောင့်သစ်ပင်တစ်ခုလုံးအတွက်ဒေါ်လာ1000နဲ့ချီကုန်ကျနိုင်ပါတယ်ခရစ်ယာန်ဘာသာကိုအခြေခံတဲ့ Christmas ပွဲတော်ဟာပျော်ရွှင်ခြင်းမျှော်လင့်ခြင်းဆိုတဲ့စိတ်ခွန်အားတွေကိုပေးတဲ့ပွဲတော်တစ်ခုဖြစ်ပါတယ်ဒါကြောင့်ဒီပွဲတော်ကာလမှာ Christmas Joy Christmas အပျော်တွေကိုကူးဆက်သွားကြစေအောင်လို့ပျော်ရွှင်ကြည်နူးစိတ်တွေပေးနိုင်တဲ့ Christmas သစ်ပင်မျိုးတွေဖြစ်အောင်အခုနှစ်မှာအလှဆင်သူတွေကပို့ပြီးတော့အာယုံဆိုင်ပြင်ဆင်နေကြပါတယ်ရှင်ကျမဆူမြတ်မမ
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါရမရှင
်ဆလိုဗေးနီးယားနိုင်ငံဟာ Hezbollah အုပ်စုကိုအကြမ်းဖက်အဖွဲ့အစည်းအဖြစ်စည်ရင်သွင်းတတ်မှတ်လိုက်ပါတယ်Hezbollah တို့ရဲ့နိုင်ငံရေးနဲ့စစ်ရေးအဖွဲ့မတူညီဘူး၊ကွဲပြားတယ်ဆိုပြီးမှားယွင်းခွဲခြားသတ်မှတ်ထားတာကိုစလိုဗေးနီးယားလက်မခံဘဲညှင်းပယ်လိုက်တာပါ။စလိုဗေးနီးယားနိုင်ငံသားရေးဝန်ကြီးဌာနရဲ့ကြေညာချက်မှာပါရှိသလိုပဲ Hezbollah အဖွဲ့ဟာရာဇဝတ်မှုကျူးလွန်တဲ့အကြမ်းဖက်အဖွဲ့အစည်းတစ်ခုသာဖြစ်ပြီးကမ္ဘာလုံခြုံရေးနဲ့ငြိမ်းချမ်းရေးကိုချိမ့်ချောက်နေတာပါ။ Hezbollah တွေဥရောပမှာမလှုပ်ရှားနိုင်အောင်ဟန့်တားဖို့စလိုဗေးနီးယားနိုင်ငံအခုလိုကြေညာလိုက်တဲ့အပေါ်အမေရိကန်နိုင်ငံကထောက်ခံပါတယ်။ United Kingdom, Lithuania, Latvia, Kosovo နဲ့ Estonia တို့အပါအဝင်တခြားဥရောပနိုင်ငံတွေက Hezbollah တွေကိုကန့်သတ်ပိတ်ပင်ပြီးအကြမ်းဖက်အဖွဲ့အဖြစ်စည်ရင်သွင်းတယ်လို့ပဲစလိုဗေးနီးယားနိုင်ငံကလည်းအခုလိုလှုပ်ဆောင်လိုက်တာဖြစ်ပါတယ်။ Iran အစိုးရကနေ1982ခုနှစ်တုန်းကတည်ထောင်တဲ့ Hezbollah အဖွဲ့ဟာနိုင်ငံရေးစစ်ရေးအကြမ်းဖက်ရေးနဲ့ရာဇဝတ်မှုကျူးလွန်ရေးအားလုံးခြုံပြီးပါဝင်တဲ့အန္တရာယ်များတဲ့ကွန်ရက်အဖွဲ့တစ်ခုအဖြစ်ကြီးထွားလာခဲ့တာပါ Hezbollah အဖွဲ့ဟာတိုက်ခိုက်ရေးသမားတွေတောင်းတဲ့ချီရှိတဲ့အင်အားကြီးအကြမ်းဖက်အဖွဲ့တစ်ဖွဲ့ကိုဖွဲ့စည်းထားပါတယ် အဲ့ဒီအဖွဲ့ကို rocket နဲ့ missile ထုံးကြီးအစင်ပေါင်း 33,000 နဲ့လက်နက်တပ်ဆင်ပေးထားတယ်လို့သတင်းတွေထွက်ပေါ်နေတာပါ။ဒါအပြင် Hezbollah တို့ဟာ Latin America နဲ့ဥရောပအရှေ့အလယ်ပိုင်းနဲ့အာရှဒေသတွေအထိနိုင်ငံတကာအကြမ်းဖက်မှုနဲ့ရာဇဝတ်မှုကွန်ရက်အဖွဲ့တွေကိုတည်ထောင်ထားတာပါ။ဥရောပနိုင်ငံတွေရဲ့အကျိုးစီးပွားကိုထိုးနှက်တိုက်ခိုက်တဲ့အကြမ်းဖက်မှုတွေတိုက်ခိုက်မှုတွေကို Hezbollah အဖွဲ့လှုပ်ဆောင်ခဲ့တဲ့မှတ်တမ်းတွေတမိုင်းနဲ့ချီရှိနေပါတယ်။1980ပြည့်နှစ်တွေကတည်းကဥရောပနဲ့လေဘနန်နိုင်ငံအတွင်းကဥရောပသားတွေရဲ့အကျိုးစီးပွားတွေကိုပြစ်မှတ်ထားပြီးအကြမ်းဖက်တိုက်ခိုက်မှုတွေဆင့်ကဲလှုပ်ဆောင်နေတာပါသူတို့တိုက်ခိုက်ခဲ့တဲ့နိုင်ငံတွေထဲမှာပြင်သစ်စပိန်ဂျာမနီဘူလ်ဂေးရီးယားနဲ့ဆိုင်ပရပ်စ်နိုင်ငံတွေပါဝင်ပါတယ်ဥရောပမြေပေါ်မှာအကြမ်းဖက်လှုပ်ရှားမှုတွေလှုပ်ဆောင်နိုင်ဖို့ဟစ်ဘိုလာတို့ဟာကြေပြန့်တဲ့အခြေခံအဆောက်အုံတွေကိုတည်ဆောက်ထားသလိုဥရောပတလွှားရာဇဝတ်မှုမကင်းတဲ့ဗန္ဒာရေးကွန်ရက်တွေကိုလည်းထူထောင်ထားပါတယ်။မူရစ်ဆေးဝါးမှောင်ခိုတာ၊ငွေကြေးခဝါချတာနဲ့စိုက်ဘာရာဇဝတ်တိုက်ခိုက်မှုတွေလုပ်ပါတယ်။1990အစောပိုင်းနှစ်တွေတုန်းကတော့ Hezbollah တို့ဘော့စနီးယားစစ်ပွဲမှာတောင်းပါဝင်တိုက်ခိုက်ဖို့သူ့လူတွေကိုဆစ်လွတ်ချထားခဲ့ပါသေးတယ်။ Hezbollah အဖွဲ့ရဲ့အန်ဒီယန်များတဲ့လှုပ်ရှားမှုတွေကိုကွက်ကွက်ကွင်းကွင်းမြင်ကြဖို့နဲ့အီရန်ကထောက်ခံအားပေးတဲ့အဲ့ဒီ Hezbollah အဖွဲ့သူတို့ပိုင်တဲ့နယ်မြေတဲ့လှုပ်ရှားနေမှုကိုဟန်တားကြဖို့အရေးသမ္မတ Trump အစိုးရကနိုင်ငံတကာအတိုင်းအဝိုင်းကိုတန်တမာရေးနှီးလန့်နဲ့ထိတွေ့ဖြောင်းပြနေပါတယ်အထူးသဖြင့်ဥရောပဒေသမှာ Hezbollah တွေမရှိဖို့ပိုပြီးအလေးပေးလှုပ်ဆောင်နေရပါတယ်လို့ American နိုင်ငံသားဝန်ကြီး Mike Pompeo ကသူ့ရဲ့ကြေညာချက်မှာထောက်ပြထားပါတယ် American နိုင်ငံသားဝန်ကြီးဌာနကဦးဆောင်တဲ့တန်တမာရေးကြိုးပမ်းမှုတွေကနေအောင်မြင်မှုရလဒ်တွေကိုအခုတော့ထွက်ပေါ်လာနေပါပြီမနစ်ကပဲဥရောပ6နိုင်ငံက Hezbollah အဖွဲ့အပေါ်ကန့်သက်ချက်တွေချမှတ်ခဲ့သလိုတခြားဥရောပအစိုးရတွေကလည်းအရေးယူမှုအစ်တတွေလှုပ်ဖို့စဉ်းစားနေပြီဖြစ်ပါတယ်။ဥရောပမြေပေါ်မှာတနေ့မှာ Hezbollah တို့ပပျောက်သွားစေဖို့ကြိုးပမ်းနေတာတိုးတက်မှုတွေရလာတာနဲ့အမျှ Slovenia နဲ့တခြားဥရောပနိုင်ငံတွေရဲ့အရေးယူဆောင်ရွက်ချက်တွေကို American ပြည်ထောင်စုကထောက်ခံကြိုဆိုလိုက်ပါတယ်ခင်ဗျာ
။ American အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ဆက်လို့ပြပါရရှင်။
ဗုဒ္ဓဘာသာနဲ့မနက်ခင်းသတင်းလွှာတွေနဲ့အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲခင်ဗျာအခုဆက်လက်ပြီးသတင်းအကြီးအကျယ်ကိုတင်ပြပေးပါမယ်ဗြိတိန်နိုင်ငံမှာနောက်ဆုံးတွေ့ရှိခဲ့တဲ့ဗီဇဖွဲ့စည်းပုံစင်ကဲပြောင်းလဲလာတဲ့ကိုရိုနာဗိုင်းရပ်စ်မျိုးစိတ်ကလက်ရှိအသုံးပြုနေတဲ့ COVID-19 ရောဂါစမ်းသပ်စစ်ဆေးမှုစီးပွားကုသမှုနဲ့ကာကွယ်ဆေးတွေအပေါ်မှာတည်တည်သာပြောင်းလဲဖြစ်လာအောင်တည်ရောက်မှုမရှိဘူးလို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကပြောပါရတယ်။အဲ့ဒီကူးစက်မှုပိုပြီးမြန်ဆန်တဲ့ဗီဇပြောင်းကိုရိုနာဗိုင်းရပ်စ်ကိစ္စဆွေးနွေးဖို့ WHO အဖွဲ့ဝင်နိုင်ငံတွေအကြားစီးဝေးတရဗုဒ္ဓဦးနေမှာကျင်းပဖို့ရှိပါတယ်။အဖွဲ့ဝင်နိုင်ငံတွေအကြားသတင်းချက်လက်တွေမျှဝေဖို့အတွက်ဒီစီးဝေးကိုကျင်းပမှာလို့လည်း WHO ပြောခွင့်ရကပြောပါရတယ်။တချိန်တည်းမှာပဲဗြိတိန်နိုင်ငံပေါ်ဥရောပနိုင်ငံတွေကခီးတွာလာခြင်းတာမြင့်ထားတာတွေကိုရုပ်သိမ်းပေးဖို့ဥရောပသမဂ္ဂအဖွဲ့လက်အောက်ခံဥရောပကော်မရှင်ကအကြံပြုတိုက်တွန်းလိုက်ပါတယ်။ပြည်မိနေတဲ့ဗြိတိန်နိုင်ငံကခီးတွာတွေနဲ့ကုန်စည်စည်းစိမ်မှုမထိခိုက်အောင်ဥရောပကော်မရှင်ကအခုလိုအကြံပြုတိုက်တွန်းလိုက်တာဖြစ်ပါတယ်။အမေရိကန်နိုင်ငံရဲ့စီးပွားရေးကတတိယသုံးလပတ်ကာလမှာစံချိန်တင်တိုးတက်ခဲ့တယ်လို့အမေရိကန်ကုသရေးဝန်ကြီးဌာနကအင်္ဂါနေ့ကပြောပါတယ်။စက်တင်ဘာလမှာကုန်ဆုံးခဲ့တဲ့3လတာကာလအတွင်းအမေရိကန်စီးပွားရေး 33.4% ကျန်တော့တိုးတက်ခဲ့တာဖြစ်ပါတယ်။မလအတွင်းကအမေရိကန်ကွန်ဂရက်စ်ကအတည်ပြုပေးခဲ့တဲ့ဒေါ်လာ 1.2 ထရီလီယံသုံးစွဲခဲ့တဲ့ကာယောဂဆိုင်ရာအကူအညီပေးရေးအစီအစဉ်ကြောင့်အခုလိုတိုးတက်ခဲ့တာလည်းဖြစ်ပါတယ်။ထိုင်းနိုင်ငံမှာအင်္ဂါနေ့ကလူပေါင်း 6,156 ဦးကို COVID-19 ဆစ်ဆေးခဲ့တာမှာအတည်ပြုလူနာ 1,063 ထပ်မံတွေ့ရှိခဲ့ပြီးအများစုကမြန်မာရွှေ့ပြောင်းလူသားတွေဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေဟာရွှေ့ပြောင်းလူသားတွေမှာအများစုဖြစ်နေတာကြောင့်နိုင်ငံတွင်းလူမောင်ကိုသွင်းသူတွေကိုဥပဒေကြောင်းအရအရေးယူမယ်လို့ထိုင်းဝန်ကြီးချုပ်ပရာယုချန်အိုချာဂါကအင်္ဂါနေ့မှာပြောဆိုလိုက်ပါတယ်။အိန္ဒိယနိုင်ငံတွင်းရေပေါ်အသုံးဖြင့်ခွင့်ပြုပေးဖို့ COVID-19 ကာကွယ်ဆေးသုံးမျိုးကိုအစိုးရကသုံးသပ်နေပြီးစီးပွားဖြန့်ဖြူးရေးအတွက်လည်းပြင်ဆင်နေပြီဖြစ်ပါတယ်။ Oxford Tech တို့နဲ့ AstraZeneca ထုတ်ကာကွယ်ဆေး Pfizer ကာကွယ်ဆေးနောက်အိန္ဒိယနိုင်ငံတွင်းမှာပဲဆက်သက်ထားတဲ့ Bharat Biotech ရဲ့ကာကွယ်ဆေးသုံးမျိုးကိုအတုံးပြုတ်ပေးဖို့တုံ့တက်နေတာဖြစ်ပါတယ်။ဗိုလ်တုံးနဲ့မနက်ခင်းအစီအစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာ။ VOE ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။သောတာရှင်များကိုစိတ်နှပြရှင်လန်းချမ်းမြေပါစေ။ကျွန်တော်ရဲမတော်ပ
ါ။ This program has come to you from the Voice of America, Washington. Thank you.